ဖြစ်ခြင်းရတာလို့ဒ ကြောင်းရင်းသားရမတုတိတာနေမာရတိပရနေမိတာဝတ္တဝတိအစရှိတဲ့လက်ပြည်ကိုသင်တောက်တာပဲဆိုလို့ရှိရင်အဲ့ဒီချမ်းသာတဲ့လက်ပြည်ကိုရောက်ပြီးတော့သင်ဟာချမ်းသာဒုက္ခကိုခံစားရမှာပဲသင်မွေးလျော်ရရမှာပဲအဲ့လိုပြောတဲ့အခါကျတော့ဥပမာစာတိတိမှာမန္တဘောကောင်းတိမှာလေမပြောလို့ဆိုတော့အဲ့ဒီကြောင်းရင်းသားရမတုတိတာနေမာရတိအစရှိတဲ့လက်ပြည်ချုံတဲ့ကိုရောက်နေကြတယ်ပုဂ္ဂိုလ်တွေကလည်းပဲ ကာမဂုဏ်ဒီဟုသောနောင်ကျိုးဖြင့်နောင်ဖွဲ့ခံရတဲ့အတွက်ကြောင့်မလွတ်တတ်ကြတဲ့ပုဂ္ဂိုလ်ဒီသာဖြစ်တည်တယ်။ပြီးတော့မာနဲ့ရင်သက်ကလည်းမလွတ်မြောက်ကြတဲ့ပုဂ္ဂိုလ်ဒီသာဖြစ်တည်တယ်။အဲ့လိုဆက်ပြောရင်းနဲ့သူကသောတဘာဂတာလေးကိုဆက်ပြီးတော့ရွတ်တာပါ။သဘောပါတိပိတောလောကောသဘောလောကောပတုပိတော။သဘောပိစတိတောလောကောသဘောလောကောပကံပိတော။ဟောဒီအလုံးစုံသောလောကကြီးဟာအလျံတစ်ကြောင်ကြောင်တော အလုံးစုံသောလောကကြီးကမိတော့မိတယ်ပြီးထွက်ပြီးတော့လောင်ကျွမ်းနေတယ်။ဟိုဒီအလုံးစုံသောလောကကြီးကတုံ့လုံချောင်းချနေတယ်။ဒါကြောင့်တုံ့လုံချင်းမရှိတဲ့ပူလောင်ချင်းမရှိတဲ့နိဗ္ဗာန်ဒီဟူသောအရက်ကိုမနက်ကြီးတဲမသိပါဘူးတဲ့။အဲ့ဒီနိဗ္ဗာန်ကတင့်တဲ့လားရမဟုတ်။ငါအဲ့ဒီတုံ့လုံချင်းမရှိတဲ့ပူလောင်ချင်းမရှိတဲ့ငြင်းချမ်းမှုအပြည့်ရှိတဲ့နိဗ္ဗာန်ဒီဟူသောအရက်မှာငါဝိရောတယ်လို့အဲ့ဒါကဥပစာကဒီမာကြီးကမန္တကိုတုံ့ပြန်ပြီးတော့ပြောဆိုလာ။အဲ့ဒီအကြောင်းအရာလေးကိုအရှင်တို့သတ္တနာဘုရားတန်ရုပ်ပါဠိတော်မှာပဋ္ဌာန်းတင်တာလာရှိတယ်ပေါ့။အဲ့ဒါကိုကျွန်တော်အာမမယုတိရာဒေသနာတော်ကိုအထောင်အထားပြုပြီးတော့ပြောရမယ်ဆိုလို့ရှိရင်။ဟောဒီလောကကြီးတစ်ခုလုံးမှာပူလောင်နေတယ်။ခိုးတလူလူထနေတော့အောင်တော့ပူလောင်နေတယ်။ပင်ပန်းနေတယ်ဆင်းရဲနေတယ်တုံ့လုံနေတယ်ဆိုတာသိနိုင်တယ်။အဲ့ဒါဒီမှာကျွန်တော်ကျွန်တော်ပြတတ်ပေါင်းတော့တဘာတော်တတော်ရီပူလောင်နေတယ်ပြန်မှန်းနေတယ်နော်သူမဟုတ်ပူလောင်မှုမရှိဘူးပြန်မှန်းမှုမရှိဘူးဆိုတာကိုမိမိတို့ဝေမန်းဆန်းဆန်းဖို့ထက်မိမိတို့ကိုယ်တိုင်သိနိုင်တယ်မိမိတို့ရဲ့ဘဝကိုပြန်ပြီးတော့ဝေမန်းကြည့်တဲ့နေစိတ်ကြည့်တဲ့နေပေါ့ဟုတ်လားငါဘဝတည်တည်ပြောရင်ငါစိတ်အနေထားဘယ်လိုများဖြစ်နေတော့ဆိုတာလေးကိုမဆန်းစစ်တဲ့ဘုလားဆန်းစစ်နေတယ်အဲ့တော့ဒါကတော့ဘုရားရှင်ရဲ့စိတ်ကတကယ်တမ်းကတော့ပူလောင်မှုတွေရှိပါတယ်။ပင်မမှုတွေရှိပါတယ်။လောင်ကျွမ်းမှုတွေရှိပါတယ်။တုံ့လုံမှုတွေရှိပါတယ်။လူစလာတော့လောတီတီပစံရှိရှိမရှိရှိပြညာတတ်တတ်တတ်ဘလို့ပုဂ္ဂိုလ်မျိုးမဆိုပူလောင်မှုပင်မမှုဆိုတာတွေကရှိပါတယ်။ဟုတ်လား။ဘုရားရှင်ဒီနေရာမှာဗာရီနဲ့ပူလောင်နေတော့လို့စဉ်းစားကြည့်ပါ။ဗာရီနဲ့ပူလောင်နေတော့လို့စဉ်းစားကြည့်ရင်ကျန်မြာဖြစ်ရာဂဒေါသမောဟဆိုတဲ့ဒီတရားသုံးမျိုးဖြင့်ပူလောင်နေတာပင်ပန်းနေတာမနေမသက်ဖြစ်နေတာကိုတွေ့ရမယ်ပေါ့ဟုတ်လားဥစဉ်တရားသုံးလုံးပြောလိုက်ရင်နော်ဘာကြောင့်တတဝါရီကပူလောင်နေတာလို့ဘာတွေလဲပူလောင်ဆင်းရဲနေတာလို့မနေမသက်ဖြစ်နေတာလို့ဆိုရင်ရာဂဒေါသမောဟဟုတ်လားရာဂဆိုတာဘာလို့မေးရင်ဆွမ်းလက်ဖို့ပေါ့တရားကိုကောက်ရင်တော့လောဘပါပဲတော့လောဘကိုမြတ်စွာဘုရားကရာဂလို့သုံးလုံးပြီးတော့ဟောတာရှိတယ်။ဒီနေ့မှာဦးရှင်တို့လောဘရဲ့အတက်အကျအနည်းအမြင့်အနုအယင်ကိုလိုက်ပြီးတော့လောဘမှာနာမည်အမျိုးရှိနေပေါ့။ရာဂဆိုတာကျတော့သူကလောဘတော်တော်ပြင်းထန်တဲ့သဘောလို့ဆိုရပါ။ဟိုအဝိဖြစ်လေးပေါ်ကိုဆေးရောင်တစ်လုံးတည်းရာဆွန့်ထဲသွားပြီဆိုလို့ရှိရင်ချွတ်ဖို့ခက်သွားတယ်၊ဆွေးရသွားတာဟုတ်ဟုတ်လား။အဲ့ဒီလိုအနေအထားမျိုးကိုဒါရာဂလို့သုံးလုံးတာ။အာယုန်ရဲ့ပုံမှာဆွဲသွားတာချုပ်ဖို့ခက်သွားတာအဲ့ဒီလိုအနေနဲ့ပြောအဲ့ဒီလိုလောဘမျိုးကိုဘယ်လိုသုံးတော့ယာကလို့သုံးတယ်ရေစာလို့စားတဲ့လောဘမျိုးကိုကျတော့တဏှာလို့သုံးတယ်ပေါ့တတ္တဝါတွေကိုမလွတ်မလပ်ဖြစ်အောင်ချီနှောင်ထားတဲ့မျိုးကျိုးတစ်ထောင်ကျိုးတစ်ချောင်းနဲ့တုတ်ထားတဲ့မျိုးလောဘကိုကျတော့တန်ရောရှင်လို့သုံးတယ်ပေါ့ဟုတ်ရဲ့လားအမှန်တရားတွေကိုမမြင်အောင်ပုံထားဝင်ထားကာတာနဲ့နေထားမျိုးဆိုရင်တော့အဲ့ဒီလိုလောဘကိုနိဝရဏလို့အဲ့လိုတောင်းတဲ့ပေါ့ကမိစ္ဆာနိဝရဏဆိုတာရှိရနော်ဒါကြောင့်ပြည့်တဲ့ဘောတော်တို့ယာဘဆိုတာဘာလဲလို့ပြောရင်ရွှေမဲ့ဖို့ပေါ့ဒီနေရာမှာအထူးသဖြင့်ယာဘကိုဘယ်နေရာမှာအသုံးများလို့ဆိုတော့မျိုးသားကမျိုးသမီးကိုမျိုးသမီးကမျိုးသားကိုဆွဲလမ်းတဲ့ဘောတဲ့နေရာမှာအသုံးများတယ်ပေါ့ယာဘဆိုတဲ့စကားလုံးတကယ်တမ်းကတော့အဲ့လိုအချင်းချင်းတက်ပတ်ပေါ်တဲ့အနေအထားမျိုးကိုဒါလေယာကလို့ပြောတာတော့မဟုတ်ပါဘူးကိုယ်ခန္ဓာကိုယ်ကြီးရဲ့ပုံမှာဆွဲလမ်းတဲ့ပေါ်နေမယ်ဆိုရင်လည်းယာကလို့သုံးလုံးနာလေးရှိပါတယ်တော့ဒါဒီနေရာအောင်ချင်းတို့ပြစ်ထန်တဲ့လောဘကိုယာကလို့သုံးတာဒါကလည်းပဲအချင်းတို့ ဘုရားတိဟောတော်ပါဠိတော်ဧကတိပမှာဟိုအမျိုးသားတွေအတွက်ဆွဲမဲ့ဘွေရအပေါင်းဆုံးဆွဲဆောင်မှုအရှိတော်အစင်းဟာဘာလဲလို့ပြောလို့ရှိရင်အမျိုးသမီးတွေရဲ့အစင်းပဲလို့မြတ်စွာဘုရားဟောတာလည်းရှိတယ်။ဒါကဆင်းရဲတုံ့တက်ဖို့ရာလေးကိုပြောတာပါဟုတ်လား။အဲ့လိုပဲဘုရားအမျိုးသားတွေအတွက်ဆွဲဆောင်မှုအရှိတော်ဆွဲမဲ့စရာအပေါင်းဆုံးအတန်ဟာဘာလဲလို့ပြောရင်အမျိုးသမီးတွေရဲ့အတန်ပဲတဲ့။ဟုတ်လား။အဲ့လိုပဲအမျိုးသားတွေအတွက်ဆွဲမဲ့ဘွေရအကောင်းဆုံးအနံ့အရာသာအတွေ့အထိအဲ့ဒါဟာဘာလဲလို့ပြောရင်အမျိုးသမီးတို့ရဲ့အနံ့အရာသာအတွေ့အထိပဲ။အဲ့လိုပြောလိုက်လို့အမျိုးသားတွေတည်တည်ထားနေရလို့ဒီလိုထင်လို့မပြေရှုံးဘူး။အမျိုးသမီးတွေအတွက်ဆွဲမဲ့ဘွေရအကောင်းဆုံးနမဲ့ဖို့စရာအကောင်းဆုံးအစင်းဟာဘာလဲလို့ပြောရင်အမျိုးသားတွေရဲ့အစင်းပဲ။ဟုတ်နော်။အဲ့လိုပဲအမျိုးသမီးတွေအတွက်ဆွဲမဲ့ဘွေရမေမောဘုရားအပေါင်းဆုံးအတန်ဟာဘာလဲလို့မြင်ရင်အမျိုးသားရဲ့အတန်။နောက်အဲ့လိုပဲအနတ်အရာသာအတွေ့အထိဒီလိုပြည့်စုံအောင်လုပ်အောင်လို့ဒီလိုဒေသနာတွေကိုသိတာကြည့်တဲ့အခါမှာတတ်တော်ရဲ့အတွဲဆွဲမဲ့ဘုရားအလွန်ကောင်းတဲ့အာယုန်တွေဟာစံကျင်ဘက်အာယုန်များဖြစ်ကြလေဆိုတာကိုနားလည်တာကိုမလို့ဘူးလား။ဒါကြောင့်အမျိုးသားတွေကအမျိုးသမီးတွေရဲ့ပုံမှာဆွဲမဲ့မှုကိုယာကအလွန်ပြင်းထန်တယ်လို့သုံးပါတယ်။အမျိုးသမီးတွေရဲ့အမျိုးသားတွေရဲ့ပုံမှာဆွဲမဲ့မှုကိုလည်းဒါအလွန်ပြင်းထန်တဲ့လောဘဖြစ်တဲ့အတွက်သူ့ကိုယာကလို့တောင်းရတယ်။တဘောမှာပူလောင်နေရတယ်၊ပြင်းမနေရတယ်၊ဆင်းရဲနေရတယ်ဆိုတာနံပါတ်1အဲ့ဒီဟာကလို့ဆိုရဲယာကတရားဆွဲမှုတရားနဲ့ပူလောင်ရရစိတ်ကလေးမှာပြင်းမနေရ။ဒါတဲ့အောင်ဆိုတော့မကဘူး။ဒေါသဒေါသဆိုတာဘာလို့ဉာဏ်ရချင်းတော့ဒီလိုပေါင်းတော့အလုံးတည်နာကြပြီးသားနားလေနားကြပြီးသားဒေါသဆိုတဲ့စကားကတမာစကားတောင်ဖြစ်နေပါပြီ။ဟုတ်တယ်ကျေစရာဒီတိုင်းကောင်းပါတော့ဒေါသဆိုတာဘာလို့လို့ပြောရင်စိတ်တိုင်းမကြတာအလိုမကြတာမကျင့်တတ်တာเนาะဒါဒီတိုင်းကောင်းခြင်းတို့ဟိုရောင်းပေးပြီးတော့ပြောရင်ကအလိုမကြဘူးဆိုတဲ့စကားလေးအဲ့ဒီအသေးလေးကိုရောင်းပေးပြီးတော့ပြောရင်ဒေါသနဲ့ပတ်သက်ပြီးတော့စိတ်ထဲမှာအလိုမကြတဲ့သဘောပြည့်စုံရတဲ့အနေနဲ့အခြေအနေနဲ့ပတ်သက်ပြီးတော့စိတ်ထဲမှာအလိုမကြဘူးအဲ့ဒီအလိုမချမှုတွေနဲ့သတ္တဝါတွေကပြန်ပန်းရတယ်ဆင်းရဲကြရတယ်ပေါ့။ဘာဖြစ်လို့အလိုမချတာလို့လို့မေးရင်အလိုဆန္ဒတွေများတယ်လို့အလိုဆန္ဒတွေရှိနေလို့အလိုမချဘူးဆိုတာဆက်ပြီးဖြစ်ရတာ။ပြည်တဲ့လူဉာဏ်ရှိပါလို့ဗျာစဉ်းစားကြည့်ပါဟုတ်လား။အလိုဆန္ဒနည်းပဲဆိုရင်အလိုမချဖြစ်ရတယ်လည်းနည်းသွားမှာပဲ။ဟာဟိုဟာလူချင်းတရားလူချင်းဟိုဟာဖြစ်ချင်းတရားဖြစ်ချင်းဟိုဟာရချင်းတရားရချင်းသိပြီးတော့အလိုဆန္ဒများတဲ့ပုံပေါ်တွေဟာအလိုမချတာတွေကတစ်ချိန်မဟုတ်တစ်ချိန်တစ်ခွေမဟုတ်တစ်ခွေတနေ့မဟုတ်တနေ့သူတွေ့ရမှာပဲဟုတ်တယ်မဟုတ်လားဒါကြောင့်ပြည့်တဲ့ဘောကျော်တို့အချင်းချင်းနားနဲ့ထားတဲ့နည်းလောဘကြီးရင်ကြီးသလောက်ဒေါသကြီးကြီးလာတဲ့တည်းလောဘကြီးများရင်များသလောက်ဒေါသဖြစ်เสียအကြောင်းတရားကြီးများတဲ့ပုံကြောင့်ဒေါသကြီးလည်းများလာတဲ့တည်းဒါကြောင့်တချို့လူငယ်ငယ်တိတ်များတဲ့ပုံပေါ်တွေစိတ်မရှိရဘူးစိတ်တူရတယ်ခက်ချမ်းရတယ်ဘာလို့လို့ဖြစ်တယ်ဆိုတော့သူတို့မှာအလိုမချမှုတွေကများတယ်။ဘာလို့အလိုမချတာတွေကများလို့ဆိုတော့အလိုမချတဲ့အကြောင်းတွေအများကြီးရှိနေတယ်။ဟုတ်လား။ဒါကြောင့်ပြည့်တဲ့ဘောကြောင့်တို့ဘောမှာနံပါတ်1ယာကဆိုတဲ့ဆွဲမဲ့မှုနဲ့ပူလောင်ရရတယ်ပြန်မှန်းရရတယ်။နောက်အလိုဆန္ဒတွေနဲ့ပြန်မှန်းရရတယ်ပေါ့။နောက်နံပါတ်2အဲ့ဒီဖြစ်ပေါ်လာတဲ့အလိုဆန္ဒတွေမကြည့်တော့ဘူး။စိတ်တိုင်းကြားတော့ဘူးဆိုရင်ပေါ့ဒေါသတရားနဲ့ပကြီးမနဲ့အလိုမချမှုတွေဖြစ်ပြီးတော့ကုလောင်ရရတယ်ပြန်မှန်းရရတယ်ဟုတ်လားကန်ဆက်ပြီးတော့လေ့လာကြည့်ပါတော့အဲ့လိုကိုယ်မှာလောဘဒေါသကြောင့်ကုလောင်လို့ကုလောင်မှမသိဆင်းရဲလို့ဆင်းရဲမှမသိဘဝမှာဒီတိုင်းပဲဖြစ်တယ်လို့မျောပြီးတော့နေနေကြတာကိုယ့်ကိုယ်ကိုဘာဖြစ်လို့ဖြစ်နေမှမသိဘူးဒါအပေါ်ရအပြည့်ပြောမယ်ဆိုရင်မောဟလို့ဆိုနိုင်လို့လားကိုယ့်ကိုယ်ကိုဘာဖြစ်လို့ဖြစ်နေမှမသိဘူးဟုတ်လားဒီနေရာမှာဘောဟနဲ့ပတ်သက်ပြီးတော့ကျန်တဲ့နေရာမှာအလေးနဲ့ထပ်ပြီးတော့ဖွင့်ပြတာကတော့တစ္ဆာလေးပါးကိုမသိခြင်းလို့ဖွင့်ပြနိုင်ပေါ့မိမိရဲ့ခန္ဓာဆင်းရဲခြင်းတရားများတာဖြစ်တယ်လို့မသိဘူးဆိုရင်ဒါဘောဟလို့နားလည်ရပါ့အလိုဆန္ဒဆိုတဲ့လောဘဒုက္ခတွေကိုဖြစ်စေတဲ့အရာလို့မသိဘူးဆိုလို့ရှိရင်ဒါသုတိယတစ္ဆာကိုမသိတဲ့အကြောင်းသူလည်းပဲမောဟပေါ့လောဘချုပ်ငင်းခြင်းဒီကံနဲ့ဒီလောဘတစ္ဆာနိဗ္ဗာန်ချမ်းသာအစစ်အမှန်ဖြစ်တယ်လို့မသိဘူးဆိုရင်တပါပဲဘောဟာပေါ့ဒီလိုလောဘတွေချုပ်ငြင်းပြီးတော့ဒုက္ခငြိမ်းတော့ချမ်းသာတဲ့ချမ်းသာတာကိုရအောင်ဘယ်ကြီးရှိပါစိတ်ရတဲ့အရာကိုကျင့်သုံးရမယ်လို့လေးခုမြောက်ဘက်ကတစ္ဆာအမှန်တရားကိုမသိဘူးနားတော့လေလို့ဆိုရင်အဲ့ဒါပါလို့ဗျာဘောဟာ ဒါကြောင့်ဘောမဆိုတာဘာလဲလို့မေးရင်သစ္စာ၄ပါးကိုမသိတာဒါကတော့အလေးနဲ့ဆုံးသေးတယ်ဖွင့်ဆိုခြင်းပေါ့နော်တပည့်ကဆိုတော့အပေါ်ရင်လေးပြောလိုက်တာပါကိုကိုကဘာဖြစ်လို့ဖြစ်နေမှာမသိဘူးလောဘကြောင့်ပူလောင်နေတယ်ဆိုတာလည်းမသိဘူးဒေါသကြောင့်ပူလောင်နေတယ်ဆိုတာလည်းမသိဘူးဟုတ်လားအဘောနှိမ့်ဆက်နေတာဒီလောဘဒေါသဖြစ်တယ်ဆိုတာကိုမသိဘူးပေါ့ဆိုလိုတာကဟုတ်လားကိုဒုက္ခတွေဖြစ်လာလို့ရှင်ဘုသူကြောင့်ဘဝကြောင့်အစရှိနေခြင်းအကြောင်းရှာရင်မှားကြတာဒီကတည်းကကိုယ်ဘဝမှာကုလောင်းနေရတာပင်မနေရတာဆင်းရဲနေရတာဒီຢာကဒေါသတမဟုတ်လောဘဒေါသတို့ကြောင့်ကုလောင်းနေရတာပင်မနေရတာသို့တော့အဲ့ဒီအဖြစ်မှာကိုဒါကတော့လူချင်းတို့တွေကမတွေ့ဘူးမစင်သားမိဘူးအဲ့ဒါကိုဘာလို့ခေါ်တော့မောဟာဟုတ်ရဲ့လားဒါကြောင့်ပြည့်တဲ့ဘဝကြောင့်ဘဝမှာဘယ်လိုလူမျိုးပဲဖြစ်ဖြစ်ဝိဇ္ဇာဥစ္စာပြည့်စုံတဲ့လူပဲဖြစ်ဖြစ်မပြည့်စုံတဲ့လူပဲဖြစ်ဖြစ်ဉာဏ်ရတဲ့လူပဲဖြစ်ဖြစ်မတတ်တဲ့လူပဲဖြစ်ဖြစ်ဒီရာကဒေါသမောဟတေတာရှိနေပဲဆိုရင်ဖြစ်နေပဲဆိုရင်တော့အဲ့ဒီလူတိုင်းကလူတိုင်းကပူလောင်နေကြရတဲ့သူဆင်းရဲနေကြရတဲ့လူဒီကြီးပဲလို့မဆိုနိုင်ဘူးလားမဆိုနိုင်ဘူးဒါကဘုလို့ရှင်ကအဲ့ဒီရာကဒေါသမောဟဆိုတဲ့တရားတွေကတော့မရှိဘူးလားရှိတာပေါ့အဲ့ဒီတရားတွေရှိနေတဲ့ပြန်တော့ပူလောင်နေရမှာပဲပင်မနေရမှာပဲဆင်းရဲနေရမှာပဲဒါကြောင့်မြတ်စွာဘုရားကအဲ့ဒီຢာကဒေါသမောဟဆိုတဲ့တရားသုံးမျိုးကိုမီးလို့မြတ်စွာဘုရားကဟောတယ်။ရာဂကိဆွေမဲ့မှုတည်းဟူသောຢာကမီးဒေါသကိအလိုမကျမှုတည်းဟူသောဒေါသမီးမောဟကိမိုင်မဲ့သူတွေမှုမတိမှုနားမလည်မှုတည်းဟူသောမောဟမီးဆိုပြီးတော့ຢာကဒေါသမောဟကိုအကိမီးဆိုတဲ့စကားလုံးလေးနဲ့တွဲပြီးတော့သုံးတာ။ဆိုလိုတာကအဲ့ဒီຢာကဒေါသမောဟတွေကတတဝါရီကိုပူလောင်အောင်ရှုနိုင်တဲ့ချွမ်းပတိရှိတယ်။ဒါပေမဲ့လို့ရှိရင်လောင်ကျွမ်းပျက်စီးသွားအောင်ဖြည့်ဆည်းနိုင်တဲ့ချွမ်းပတိရှိတယ်။ဒါကြောင့်အဲ့ဒီဇာတာဒေါသမောဟတို့ဒီမိနေတူတယ်လို့ပြောတာအဲ့။ဒါအဲ့ဒီသုတ္တရဲ့အရှုပေါ့နော်။နောက်ပြီးတော့ဦးဇင်းတို့နိခသုတ္တဆိုပြီးမြတ်စွာဘုရားဟောတာရှိသေးတယ်။နိခဆိုတာကတတဝါရီကိုဆင်းရဲအောင်နှိမ့်ဆက်တဲ့တရားများဆိုအဓိပ္ပာယ်ရတယ်။တတလို့တတဝါရီကိုဆင်းရဲအောင်နှိမ့်ဆက်တဲ့နိဒါလို့အမည်ရတဲ့တရားဟာဘာလဲလို့မေးပြန်တော့လည်းပဲယာကဒေါသမောဟနာဖြစ်တယ်လို့ပြောဆိုပြအဲ့လိုဟောတာပြန်တယ်။ယာကတိနိကတတဝါရီကိုဆင်းရဲအောင်နှိမ့်ဆက်တဲ့သုံးတရား။ဒေါသတိနိကတတဝါရီကိုဆင်းရဲအောင်နှိမ့်ဆက်တဲ့သုံးတရား။မောဟတိနိကတတဝါရီကိုဆင်းရဲအောင်နှိမ့်ဆက်တဲ့သုံးတရား။ဟုတ်လား။ပြီးတော့ဒီတော့မလတ်တုတ်တံဆိုတာလည်းရှိသေးတယ်။မလတ်ဆိုတာအညစ်အကြေးကိုသိပြန်ရတယ်ပေါ့။တတဝါရီရဲ့စိတ်နှလုံးကိုညှင်းနှောသွားအောင်မကြည်မလင်ဖြစ်သွားအောင်နောက်ကျူသွားအောင်အညီအကြီးအနေနဲ့နော်နောက်ရှက်ဖြစ်စီတဲ့သဘောဒါကိုမလလို့ခေါ်တယ်။အဲ့ဒီမလကလည်းသုံးပါးရှိတယ်။အဲ့ဒီမလသုံးပါးကဘာလို့ဆိုတော့စောစောကပြောနေတယ်။ယာကဒေါသမောဟကိုပဲမလလို့ပြောရတယ်။ဟောဒီတဲ့ဘောသူတော်တို့ဒီလောဘဒေါသမောဟတွေကပဲနာမည်အမျိုးမျိုးရနေတာနော်။အကိမီးဆိုတဲ့နာမည်လည်းရတယ်နိဂာနှိမ့်ဆက်တော်တရားများလို့လည်းတမန်ရရဲ့မလစိတ်နှလုံးကိုညှင်းတော့အောင်နောက်ကျူအောင်မကြည်မလင်ဖြစ်အောင်နော်အဒီအကြီးသဘောမျိုးနဲ့ပေးချမ်းတော့အောင်ပြုတ်တော်တရားများလို့လည်းပဲအဓိပ္ပာယ်ရတယ်ပေါ့ဟုတ်လားဒါကြောင့်ပြည့်စုံသောတရားတို့ဒီဆွဲမဲ့မှုအလိုမကျမှုမတိမှုဆိုတဲ့ဒီတရားတွေဟာတတဝါတွေကိုပူလောင်ခြင်းနဲ့ပင်ပန်းခြင်းတာဒါကြောင့်ဘဝမှာကိုယ်ဟာချမ်းသာပြီးတော့နေတဲ့လူလားဆင်းရဲပြီးတော့နေတဲ့လူလားကိုယ်ဟာအေးချမ်းပြီးတော့နေတဲ့လူလားပူလောင်ပြီးတော့နေတဲ့လူလားကိုဟာကြည်နဲ့တန်ရှင်းပြီးတော့စင်ကြယ်ပြီးတော့နေတဲ့လူလားသို့မဟုတ်ညင်တော့ပြီးတော့မကြည်မလင်နေရတဲ့လူလားဆိုတာကိုပထမဥစ္စာပမကံကတိဖို့မလိုလားလိုတယ်အဲ့ဒီຢာကဒေါသမောဟတွေရှိနေကြတယ်ဖြစ်နေကြတယ်ဒါကတော့အရင်တွေကပူလောင်စင်ကြယ်နေရတဲ့လူတွေကတကယ်တမ်းကဟုတ်လားပူလို့ပူမှတိတာနဲ့မတိတာဒါပဲกว่าပဲဒါကတော့ဦးဇင်းတို့တွေကမသက်မရှင်းနဲ့မကြည်မလင်ပဲနေကြတာပါအဲ့လိုနေရတာကိုတိတာနဲ့မတိတာနဲ့ဒါပဲခွာပဲဟုတ်ရဲ့လားအေးဒါကြောင့်ပြည့်တဲ့ဘောင်းကြောင်တို့ဘဝမှာကိုယ်တည်ကိုယ်လောင်ဆင်းရဲပင်ပန်းပြီးတော့နေရတယ်ဆိုတော့နံပါတ်1မမကံတိရတဲ့ဘာကြောင့်ကိုယ်လောင်ပင်ပန်းဆင်းရဲရလဲဆိုရင်အခုပြောခဲ့ပြီယာဒေါသမောဟတရားတို့ကြောင့်ကိုယ်လောင်ရပင်ပန်းရဆင်းရဲဒါဖြစ်ရဲ့အဲ့ဒီယာဒေါသမောဟတရားတွေဟာဘာကြောင့်ဖြစ်တာလို့အဲ့ဒါတွေမဖြစ်အောင်မလုပ်လို့ရမလို့ဟုတ်တင်းလဲကိုရှာဖို့မလိုဘူးလားသူတို့ကိုအကြောင်းရှာဖို့လိုမယ်ပေါ့နော်သူတို့ကကြောင့်ဖြစ်တာတော့ဒီဆွဲမဲ့မှုဒီအလိုမကျမှုဒီမတိမှုဘာဖြစ်လို့ဖြစ်တာလို့ အဲ့ဒါဖြစ်တာလို့ဆိုရင်ဘယ်လိုနည်းနဲ့ဖေရှားပြရမလို့ဒါကိုတီးဖို့မလိုဘူးလားဗျာ။ဒီနေရာမှာပြတဲ့ဘောကတော့ရာဂဒေါသမောဟတရားတွေဘာကြောင့်ဖြစ်လဲလို့ပြောရင်အတူဆုံးပြောရမယ်ဆိုရင်တော့မေဟေယောဖို့အပမာဒတရားကြောင့်တမာဒတရားကြောင့်ဒီရာဂဒေါသမောဟတရားတွေဖြစ်ရမေဟေလို့ဖြစ်ရတတိယအချက်တတိယရှိလို့ဖြစ်ရတာ။တတိယကဘယ်မှာမရှိတာလို့ဆိုတော့ကိုယ်ဘဝရဲ့ပေါ်မှာကိုယ်ခန္ဓာရဲ့ပေါ်မှာဒီလောကရဲ့ပေါ်မှာနော်တတိယရှိဖို့ဖြစ်တယ်လို့ပဲနေနေတာဟုတ်လားအဲ့လိုတတိယရှိတဲ့အတွက်ကြောင့်မိတယ်ရောပေါ့ဆက်ပြီးတော့ပမာဏတရားနဲ့နေတဲ့အတွက်ကြောင့်ဒီရာဂဒေါသမောဟတရားတွေဖြစ်တာတကယ်တမ်းကဓမ္မကုသိုလ်ရဲ့အတ္တတမှာအနုတ္တယဆိုတဲ့ကိလေသာအကိဉ္စခံတွေကရှိထားကြပြီလားဘဝဘဝတန်တဲ့တခြားကဆက်ပြီးတော့ရှောမဲဆရာကောင်းတဲ့အာယုန်နဲ့တွေ့ရင်ရှောမဲခဲ့တယ်ဆိုရင်ရာဂဆိုတဲ့တရားကအနုတ္တယအနေနဲ့အစဉ်ကိနေတာရှိတယ်နော်ပြီးတော့မကြည်လိုက်ပေါ်ရာအာယုန်နဲ့တွေ့ကြတယ်တွေ့ကြတယ်ရှိသေးပါအလုံးကြဘူးဆိုတဲ့ဒေါသတရားကလည်းပဲပဋိက္ခာအနုတ္တယဆိုတဲ့နာမည်နဲ့ဒကာမတို့နည်းရဲ့တဏ္ဍာမှာအစဉ်ကိနေတာရှိတယ်အနုတ္တယဟုတ်လားပြီးတော့ကျင်လို့အာယုန်နဲ့ပတ်သက်ပြီးတော့အမှန်ကိုမသိတဲ့ဒီမောဟတရားကလည်းပဲအဝိဇ္ဇာအနုတ္တယဆိုတဲ့နာမည်နဲ့ဒကာမတို့နည်းရဲ့ခန္ဓာအစဉ်မှာအစဉ်ကိနေတာရှိတယ်အလုံးတရားရှိနေတော့အဲ့ဒီအလုံးတရားကလည်းရှိနေတယ်မက်နဲ့မပေးရသေးဘူးဟုတ်လားအဲ့ဒါလိုရှိနေတဲ့အခါကျတော့ရာမဖြစ်ပေါ်ရာဒေါသဖြစ်ပေါ်ရာအာယုန်နေနဲ့တွေ့ပြီအာယုန်ဆိုတာအစိမ်းအတန်အနတ်ရတာအတွေ့အကြုံဒီတော့ပြည့်တယ်လို့အမှန်တည်ပြီလားဟုတ်လားအဲ့ဒါလိုကမှအလုံးတရားဆိုတဲ့အတွင်းတန်းခံတာလည်းရှိနေတယ်ဆွဲမဲ့ပေါ်ရာအကျင့်နဲ့ပေါ်ရာအာယုန်မျိုးမျိုးနဲ့လည်းတွေ့ပဲဆိုရင်ဟောဆွဲမဲ့စရာကောင်းတဲ့အာယုန်နဲ့တွေ့ရင်ဆွဲမဲ့မှုဆိုတာဖြစ်လာတယ်မကျင်တဲ့ဇာတ်ကောင်းတဲ့အာရုံနဲ့တွေ့လာရင်မကျင်တတ်ဘူးဆိုတာဖြစ်လာတယ်။ဒါကြောင့်မြတ်စွာဘုရားကတတ္တဝါတွေရဲ့တဏှာမှာတဲ့ရာဂဒေါသမောဟကရှိနေတယ်မဖယ်ရှားရသေးဘူးတဲ့။အဲ့လိုမဖယ်ရှားရသေးတဲ့တတ္တဝါတွေအတွက်ဆွဲမဲ့ပုံရကောင်းတဲ့အာရုံမကျင်တဲ့ပုံရကောင်းတဲ့အာရုံနည်းနည်းလေးကပဲသူ့ရဲ့စိတ်ကိုယာတိဆွဲဆောင်သွားတယ်။ချိုးတော့ဆွဲဆောင်သွားတယ်ပေါ့။တကယ်လို့ကအာရုံကအပြင်းထန်အကြီးကျယ်ဆိုရင်တော့ဘယ်ပြောဖို့ရရှိမလို့တဲ့သူ့ရဲ့စိတ်ကိုယာတိဆွဲဆောင်သွားတယ်ဘာဖြစ်လို့လဲဆိုတော့သူ့မှာရာဂဒေါသဘောမှာရှိနေတဲ့အတွက်ကြောင့်အနုတ္တယသဘောအနေနဲ့ရှိနေတဲ့အတွက်ကြောင့်မပြေရသေးတဲ့အတွက်ကြောင့်ပုံပဲအဲ့လိုဖြစ်နေတာလေဥပမာပြောရမယ်ဆိုလို့ရှိရင်နဲ့ဘောငေရွယ်လူပြိုတဲ့ညောင်ပင်လေးညောင်ဘုတ်တလေးပင်လေးသူ့မဟုတ်ရေတံခါပင်လေးငေရွယ်လူပြိုတဲ့ရှိုးရွှဲနေတဲ့ညောင်ပင်တဲ့ဘောဒါအဲ့လိုဖြစ်တဲ့ဒါနဲ့ခုတ်လိုက်မယ်ဆိုလို့ရှိရင်ဘာတွေထွက်လာအရှိတွေထွက်လာမှာဟုတ်တယ်ဟုတ်လားဘယ်နေရာကပဲခုတ်ခုတ်ခုတ်တဲခုတ်တဲသောနေရာကနေပြီးတော့အစည်းတွေထွက်လာပဲဘာဖြစ်လို့ထွက်လာတာလဲအဲဒီအပင်လေးထဲမှာအစည်းတွေရှိနေလို့ထွက်လာတာယူယူလေးတော့လက်ချောင်းနဲ့ပြီးတဲ့ဥပမာအဲ့ဒါဦးဇင်းတို့တောင်းလာရတာဘာကတရားပါဠိတော့ပါခီရတို့ခောပမတုတ်တန်ဆိုပြီးတော့မြတ်စွာဘုရားဟောတာတတဝရရဲ့အနန္တမဇာရတော်ကဘောဟာလည်းမပေးရသေးဘူးခုတခါတော့ဦးဇင်းတို့မပေးရသေးဘူးဟုတ်လားအဲ့လိုမပင်ရသေးတဲ့အနေအထားမျိုးမှာဘက်ဘုံဝေယံကောင်းတဲ့အာရုံနဲ့တွေ့ရင်ဘက်ဘုံမှုဆိုတာဖြစ်လာတယ်။မကျင်တဲ့ဝေယံကောင်းတဲ့အာရုံနဲ့တွေ့ရင်မကျင်တဲ့မှုဆိုတာဖြစ်လာတယ်။ဒီအာရုံကစိတ်ကိုအများကြီးဆွဲဆောင်သွားတယ်။ဒီစိတ်ကိုအများကြီးဟိုကုသိုလ်တရားတွေမှာကုန်ခန်းစီပြီးတော့သူကဆွဲဆောင်သွားတယ်။ဘာဖြစ်လို့အဲ့လိုဖြစ်ရလဲဆိုတော့ရာဂဒေါသမောဟတွေရှိနေလို့မပင်ရသေးဘူး။နော်။လူနေငယ်ငယ်ရွယ်တဲ့ဒီဟိုညောင်ငယ်လေးကိုကြိုက်တဲ့နေရာကခုတ်လာတယ်။အစည်းအဝေးထွက်လာတဲ့လူမျိုးလို့မြတ်စွာဘုရားဥပမာပေးတယ်။အကယ်၍သာဒါကတော့ဘုရားတို့တွေကရာဂဒေါသမောဟကိုနောက်ဆုံးအရတ္တမြညာအရတ္တပုံညာနဲ့မဖယ်ရှားတုတ်တင်ဖြစ်လို့ကိလေသာမရှိတော့ဘူးဆိုရင်တော့ဆွေမဲ့ပညာကောင်းတဲ့အာရုံနဲ့တွေ့ရတဲ့ဆွေမဲ့မှုဆိုတာဖြစ်လာမှာမဟုတ်။မကျင့်တဲ့ပညာကောင်းတဲ့အာရုံနဲ့တွေ့ရမကျင့်တဲ့မှုဆိုတာဖြစ်လာမှာမဟုတ်။ဒါကတော့ယန္တာပုဂ္ဂိုလ်တွေကိုရှင်းညွှန်ပြီးတော့ပြောတာပေါ့နော်။ဘာဖြစ်လို့လဲဆိုတော့သူတို့မှာရာဂဒေါသမောဟတရားတွေကိုပယ်ရှားတာမိတာဖြစ်တဲ့အတွက်ကြောင့်တေသောဤသာညောင်ရင်လေးနော်ညောင်ရင်ကြီးရယ်တေပြီးသားဖြစ်နေတယ်အဲ့ဒါအင်းတဲ့တန်တာဆွေရင်ပြေပုတ်ပြီးတော့ဘိုးရင်လေးအထက်ချက်ပြီးတော့ဒါလည်းပြေပြီးတော့ပုတ်ဆွေးနေတယ်ဒီညောင်ရင်ကိုဘယ်နာကပဲဒါနဲ့ခုတ်ခုတ်ဘာမှအစီထွက်လာတဲ့အကြောင်းရှိလို့လေဘာလို့ဆိုအဲ့ဒီနေရာမှာအစီမှမရှိတော့ဘူးဟုတ်ရဲ့လားဒါကြောင့်ပြေးတာဘောင်းတို့ဘောင်းတို့ကို့မှာအလုပ်တရားတွေကလည်းရှိနေတယ်အကိတ္တခံနေပေါ့နော်ဒီဆွေမဲ့ပုံရကောင်းတဲ့မကျင်တဲ့ပုံရကောင်းတဲ့အာယုန်တွေကလည်းတွေ့ပဲဆိုရင်ဒီရာဂဒေါသမောဟတရားတွေက ဖြစ်လာကြတာအဲ့လိုဖြစ်တဲ့နေရာမှာအဓိကကျန်တဲ့အကြောင်းတရားကဘာလို့ဆိုတော့တတိမရှိခြင်းပေါ့ဟုတ်လားမေတ္တာနေခြင်းအကိဋ္ဌာတတိရှိမယ်ဆိုလို့ရှိရင်ဒီအကိဋ္ဌာတွေရှိပါတော့လေပဲအဲ့ဒီတတိရှိနေတဲ့အခိုက်အတန့်မှာတော့မှန်မှန်ကန်ကန်သိနေတဲ့ဉာဏ်ကျင်ညာဖြစ်ပေါ်တဲ့အတွေ့အကြုံဆွဲမဲ့ဆရာကောင်းတဲ့အာရုံနဲ့တွေ့တယ်လေသူ့မှာဆွဲမဲ့မှုဆိုတာမဖြစ်နိုင်ဘူးမကျင်တဲ့ပေါ်ရကောင်းတဲ့အာရုံနဲ့တွေ့တယ်လေသူ့မှာမကျင်တဲ့မှုဆိုတာမဖြစ်နိုင်ဘူးဒါကမဲ့တဲ့ပေတဲ့အနေအထားကိုပြောတာမဟုတ်ဘူးနော်။ကိုကတတိပိဋကထာထာထာထာပြီးတော့တည့်တည့်ပြောရင်တတိပိဋကဘာဝနာကိုပွားများပြီးတော့ဝိပဿနာဉာဏ်အဆင့်လောက်နဲ့ကိုကျိုးစားအထုတ်နေတဲ့အခိုက်အတန့်မှာရာဂဒေါသမောဟမဖြစ်အောင်ကျိုးစားနေတဲ့အနေအထားမျိုးကိုပြောပြတာ။ကိုကအဲ့လိုမျိုးလုံးမနေဘူး။တတိလည်းထားဘူး။ကိုကဘာဖြစ်လို့ဖြစ်နေမှလည်းမသိဘူး။ဒါမျိုးဘာမှလည်းစိတ်မဝင်စားဘူး။ဘဝမှာဖြစ်လို့ပဲနေနေမယ်ဆိုရင်တော့မမောဝေယောမေအာရုံနဲ့တွေ့တဲ့မမောမှုဆိုတာဖြစ်တယ်။အကျဉ်းနဲ့ပုံရံပေါင်းတဲ့အာရုံနဲ့တွေ့တဲ့အကျဉ်းနဲ့မှုဆိုတာဖြစ်တယ်။အဲ့ဒီရာဂဒေါသမောဟတွေကကိုယ့်ကိုထင်တိုင်းခြေလေးပြီးတော့နှိမ့်ဆက်နေကြပါလား။ဒါကြောင့်ဒီရာဂဒေါသမောဟကပူလောင်တဲ့တရားတွေဆင်းရဲကြောင်းတရားတွေကဘာလို့ဖြစ်တာလို့မေးရင်အကျဉ်းရဲ့အဖြစ်ပြောရမယ်ဆိုရင်တော့တတိမရှိတဲ့အတွက်ကမိမိရောရောပေါ့ပေါ်ဆာဆာနေတဲ့အတွက်ကြောင့်ဘာဝနာတရားကင်းပြီးတော့နေတဲ့အတွက်ကြောင့်အဲ့ဒီရာဂဒေါသမောဟတရားတွေဖြစ်ကြတာ။ဒါကြောင့်ဘာဝနာကျင့်မယ်ဆိုရင်တော့ကျင့်နေတဲ့အချိန်နဲ့အချိန်တိုင်းမှာရာဂဒေါသမောဟတစ်ခုမဟုတ်တစ်ခုကတော့ဖြစ်နေပါတော့။ဒါကြောင့်ပြည့်တဲ့ဘောဓမ္မတို့ဘဝမှာငြိမ်းချမ်းချမ်းချမ်းချမ်းသာသာတကယ်နေနိုင်ခြင်းတယ်ဆိုလို့ရှိရင်တတိရှိရမယ်။မမေ့တဲ့ရောမဖို့မဆန်နေတဲ့အတိအကျင့်ကိုဝင်ပြရမယ်။အဲ့ဒီတတိကလည်းတဖြည်းဖြည်းနဲ့ရှင်းကျင့်တဲ့ဉာဏ်ပညာကြီးမားတဲ့ပုဂ္ဂိုလ်ဖြစ်ကိုရောက်အောင်တဖြည်းဖြည်းနဲ့တူမှာပို့မှာပဲတကယ်တမ်းကတတိကအခရာအကြံစုပ်ပဲဟုတ်လားတတိဆိုတာဘာလို့လို့မေးရင်အာယုံကိုအောက်ပြတဲ့သဘောဟုတ်လားတကယ်တကယ်တော့နားရအောင်ပြောရမယ်ဆိုရင်တော့ဟိုဘာဝနာဆိုင်ရာတတိကိုပြောရမယ်ဆိုရင်တော့မိမိခန္ဓာမှာဘာဖြစ်နေတယ်ဆိုတာကိုအမှန်တိုင်းသိနေအောင်အမှန်တိုင်းသိနေတဲ့သဘောမိမိခန္ဓာမှာထင်ရှားတဲ့သဘောကိုအမှန်တိုင်းသိနေတဲ့သဘောအဲ့ဒါတော့တတိပဲအဲ့ဒီတတိရှိမယ်ဆိုလို့ရှိရင်အဲ့ဒီအခြေပါရာဂဒေါသမောဟဘာမှဖြစ်စရာအကြောင်းမရှိဘူးမမေ့ကလေးရနေတဲ့ပုဂ္ဂိုလ်တတိရှိတဲ့အတွက်ကြောင့်သူ့မှာရာဂဒေါသမောဟဘာမှဖြစ်စရာအကြောင်းမရှိဘူးဟုတ်ရဲ့လားအေးမမေ့ကလေးရမဟုတ်မဆန်နေလို့ရှိရင်တဖြည်းဖြည်းနဲ့ဉာဏ်ပညာတွေကရှင်းကျက်တဲ့ရှင်းကျက်ပြီးတော့တည်တဲ့တည်နားတဲ့နားနဲ့ပြီးတော့သူ့ရဲ့ဘဝဟာတဖြည်းဖြည်းနဲ့သူ့ကိုနှိမ့်ဆက်မဲ့ကုလွန်စေမဲ့အရာတွေကအပြောင်းအပြောင်းသွားပြီးတော့သူ့ရဲ့ဘဝငြိမ်းချမ်းမှုချမ်းသာမှုကိုတဖြည်းဖြည်းနဲ့ရလာပဲပေါ့။ဒါကြောင့်ဒီနေ့ကဘောင်းကြောင်တို့ပြည့်စုံစားလို့ရှာရင်ပြည့်စုံစားပဲရပါပါ။ငြိမ်းချမ်းမှုကတော့ရပါပါ။ပြည့်စည်းပဲရှာရင်ပြည့်စည်းပဲရမှာနော်။ပြည့်စည်းကတော့မရဘဲနေပါပါ။ဒါပေမဲ့ပြည့်စည်းနေကြီးရနေရောပြတယ်ဘဝမှာငြိမ်းချမ်းတာတော့မဟုတ်ချမ်းသာတာမှာပါပေါ့။ဟုတ်တယ်ပေါ့လားပစ္စည်းကြောင့်ဖြစ်တဲ့ထိုက်တဲ့အစဉ်ကြီးမှုကိုတော့ရမယ်ပေါ့သို့တော့ငြိမ်းချမ်းမှုအတိညာအစရှိတဲ့ငြိမ်းချမ်းမှုပေါ်လာကိုကရှာထားလို့ဆိုရင်အဲ့ဒါတွေဘာမှပို့မှရှိမှာပါပေါ့ဒါကြောင့်ဝေလို့ကောင်းမှုပြီးတော့ချုပ်မိုးနေရတာဟုတ်လားကြည့်ကြတဲ့စိတ်တွေချမ်းသာတဲ့မှာအလုံးပူလောင်နေရတာမရှိဘူးလားရှိတာပေါ့နော်တကယ်လို့ပြည့်တဲ့ကောင်းတော်ကောင်းလို့ဝေကြီးရဲ့ပြည့်စုံလို့ရှိရင်ဘဝဖြစ်တာတွေအကုန်ပြည့်လို့ပြီးတော့အကုန်ကောင်းသွားမယ်ကုန်ချမ်းသာသွားမယ်ဆိုရင်ရသော်ပြားကမပိုက်ဆံဘုံပဲကျိုးသားပြီးတော့ရှားကြတော့အဲ့လိုပြောမှာပေါ့ဟုတ်တယ်ပေါ့လားကိုမြတ်စွာဘုရားကဘုရားထားတော့ယဟန်တို့တဲ့ဘဝမှာရှားပွေခြင်းဆိုတာနှမျိုးရှိတယ်တဲ့အာမိသပရိယေတနာဓမ္မပရိယေတနာမပစ္စည်းဥစ္စာဝိကြီးကိုရှားတဲ့ရှားပွေခြင်းကတစ်မျိုးဓမ္မပရိယေတနာငြိမ်းချမ်းမှုကိုဖြစ်စေတဲ့အမှန်တရားကိုသိတဲ့မြင်တဲ့တရားဓမ္မကိုရှားပွေခြင်းကတစ်မျိုးလို့မြတ်စွာဘုရားဟောတယ်အဲ့ဒီရှားပွေခြင်းနှမျိုးမှာတရားဓမ္မကိုရှာဖွေခြင်းဒီအလောကအထူးအဖြစ်မြတ်တယ်လို့ပြဆောပြဟောတယ်။ဘာလို့အဲ့လိုဟောရတာတော့ပစ္စည်းကြောင့်ဖြစ်တဲ့ချမ်းသာတဲ့တရားကြောင့်ဖြစ်တဲ့ချမ်းသာကအစပညာတာလို့အဲ့လိုဟောရတာဟုတ်တယ်ဟုတ်လား။အေးဒါကြောင့်ပြတဲ့ဘောကြောင့်လို့ဒီငွေကြီးဥစ္စာပစ္စည်းဥစ္စာရှာတယ်ဆိုတာကဒီကံတော်ရှိတယ်ဒီသုဒ္ဓဝါရှိတယ်ဒါကြောင့်မရှာလို့မဖြစ်ပါဘူးရှာရမှာပါ။သို့တော့ဒါတစ်ခုလေးကိုလုံးဝရင်းနဲ့အချိန်ကုန်မှာပဲဆိုရင်တော့ဒါပဲရှိပြီးတော့ကျန်တဲ့ငင်းချမ်းကိုအတိအကျအဆရှိတဲ့ငင်းချမ်းမှုတွေကတော့အကုန်ကင်းစေပြီးတော့ကိုယ့်ဘဝကတကယ့်ကိုအနှစ်သာရမဲ့အနေအထားမျိုးနဲ့ဒါတော့ဆုံးဖြတ်စည်းသွားမှာပဲ။အဲ့တော့နှစ်ရောစရာကောင်းတယ်လို့ထင်ပါတယ်နော်။ ဒီတရားပြေတော့ဘုရားတော်လို့ဘဝမှာဘာကြောင့်မငြင်းကြတာလို့ဘာကြောင့်ခုလုံးနေရတာလို့လို့စဉ်းစားကြည့်ခဲ့ဆိုရင်ရာဂဒေါသမောဟတရားများချက်ခုလုံးနေရတာမနည်းမချမ်းဖြစ်နေရတာဒါပြင်အဲ့ဒီရာဂဒေါသမောဟတရားတွေကဘာကြောင့်ဖြစ်တာလို့တတိရှိလို့ပမာဒဆိုတဲ့ပြည့်လျော်မှုနဲ့နေကြလို့ဖြစ်ရတာဟုတ်လားနော်ဒါကြောင့်တတိရှိပြီးတော့နေရမယ်တည့်တယ်ပြောရင်တတိပဋ္ဌာန်ဘာဝနာကိုဆောအားရှိခင်ဗျာပွားများပြီးတော့နေနေတယ်ဒါကလည်းပဲကိုကအလေးအကျင့်မလုပ်ဘဲနဲ့ကျွမ်းကျင်ဖို့ဆိုတာမဖြစ်နိုင်ဘူးပေါ့နော်ထိုက်တဲ့အလေးအကျင့်တွေလုပ်ရမယ်ဒီခါမှာတတိလေးကပ်ပြီးတော့နေတဲ့အလေးအကျင့်တွေဒီဘဝဒီတတရားမှာအလုံးမနေခဲ့တဲ့အတွက်ကြောင့်အဲ့ဒီကိစ္စကိုအခုလောလောဆယ်တော့အရင်ကြီးကျွမ်းကျင်ဖို့ကတော့ရှိမှာမဟုတ်သေးဘူးပေါ့ဒါကြောင့်တတိလေးကပ်ကပ်ပြီးနေရမယ်တတိကိုအရင်မွေးမြူရမယ်ပေါ့အဲ့ဒါလည်းဆိုပါရကသတိပဋ္ဌာန်ဒေသနာဆိုတာကမိမိခန္ဓာရဲ့ပုံမှာတတိကောင်းကောင်းထပ်တဲ့အောင်အသေးစိတ်လည်းဆိုပါရပြောင်းပြတာပါပြီးတော့မှဉာဏ်ပညာတွေအစဉ်အဆက်ရင်းပါလာလို့မြင်ပါလာလို့မျိုးဆက်ပြီးတော့ဟောတာပါဟုတ်လားသတိပဋ္ဌာန်များတဲ့ကာယသုပ္ပန္နတိဋ္ဌာဆိုပြီးတော့ပါစာဟောတဲ့မိမိရဲ့အလွန်ထင်ရှားတဲ့ရုပ်ကာယကြီးကိုအရင်မှတ်မှတ်ကံကသိအောင်ကြိုးစားအထောက်ခံတာနောက်ပြီးတော့မှဝေဒနာသုပ္ပန္နတိဋ္ဌာကိုယ်ရဲ့ခံစားမှုတွေကိုစေရခြင်းချမ်းသာခြင်းဒါတွေကိုအမှန်တည်းသိအောင်ကြိုးစားအထောက်ခံတာအဲ့တော့ဒီနေရာမှာဦးဇင်းတို့လွယ်ကူရတာဖြစ်ပြီးတော့စရရပေါ့နော်အလေးချင်းကိုလုပ်တယ်ဆိုတာတော့မိမိခန္ဓာကိုယ်ကြီးရဲ့အကြောင်းကိုသတိမှုရှိပြီးတော့သိအောင်ကြိုးစားအထောက်တဲ့နေရာပါညစွာဘုရားဝေကနေစဟောတော့ကာယဥပဒနာသတိပဋ္ဌာန်အဲ့ဒီကာယဥပဒနာသတိပဋ္ဌာန်မှာလည်းဘယ်ကနေစပြီးတော့ဟောတော့ကျွန်တော်အာနာပါနာစဟောတာလူတိုင်းလူတိုင်းမှာဒီဝင်လေထွက်တယ်ဆိုတာကအိတ်နေတဲ့အချိန်မှာတော့သူကဝင်နေတာပဲထွက်နေတာအမြဲတမ်းရှိတယ်။အာရုံကိုတည်တံ့လိုက်ပြီးတော့ဖန်တီးပြီးတော့ရှားနေစရာမလို့ကိုယ်တကယ်ယုံကြည်မှုရှိမယ်ကြိုးစားအထုတ်ချင်တဲ့စိတ်ရှိမယ်ဆိုရင်အချိန်နဲ့အချိန်တိုင်းမှာဒီဝင်လေထွက်တယ်ဒီဝင်လေထွက်နေတာကိုသတိလေးကပ်ပြီးတော့ထားလို့မရဘူးလား။ညာတော့ဝင်လေဝင်တိုင်းသတိနဲ့ဝင်စီရတယ်ထွက်လေထွက်တိုင်းသတိနဲ့ထွက်စီရတယ်ဆိုပြီးတော့မျက်စောကစပြီးတော့တင်တာပါဒီဝင်လေထွက်လေလေးကိုအဓိကပြီးတော့ထားရမယ်။ဒါပေမဲ့ကိုလုံးနေကြအလုံးမဟုတ်တဲ့အတွက်ကြောင့်လည်းလည်းတော့လုပ်ပြရတဲ့စိတ်ကဒီပညာရောက်တော့ဒါကသဘာဝပဲ။အဲ့တော့ကိုကအဲ့ဒီအချိန်မှာဘာလုပ်ရမှာလို့ကြိုးစားရအောင်။အဲ့ဒီလိုကြိုးစားတာကဘယ်လိုမြင့်မြတ်တဲ့ဝရိယလို့ခေါ်တာ။ဝရိယကဘာလို့များလဲတော့ပထမသတိထားရမယ်။ပြီးရင်ဒီသတိလေးကိုစဉ်ဆက်ပြန်ဖြစ်ပေါ်စေဖို့အတွက်ကြိုးစားရမယ်။ဘာလုပ်ရမလဲ။ဟုတ်လား။အဲ့လိုသတိဝရိယကိုအခြေခံပြီးတော့မမကံကတိအောင်မြဲအောင်ကြိုးစားခြင်းဆိုတဲ့ဉာဏ်ပညာတရားနဲ့တော့ကာယဥပဒနာသတိပဋ္ဌာန်ပထမဥစ္စာအာနာပါနဒါကိုလည်းဆောပြဆောက်ဟောတယ်။ခေါ်တော့ပြီးတော့ပါဆက်ဟောတော့မိမိရဲ့ဣရိယာပုလေးပါးသွားနေရင်လည်းသွားနေတယ်လို့သိရမယ်။ရက်နေရင်လည်းရက်နေတယ်လို့သိရမယ်။ဒိုင်းနေရင်လည်းဒိုင်းနေတယ်လို့သိရမယ်။လျောင်းနေရင်လည်းလျောင်းနေတယ်လို့သိရမယ်။ဒီခန္ဓာကိုအနေအထားကြီးကိုတတိကပ်ပြီးတော့ထားရမယ်။ဟုတ်လား။ကိုယ်မှာအချိန်ပိုလေးတွေရှိပါတယ်တကယ်တမ်းကတရားတော်လို့ရှိတယ်ဟုတ်လားမြေနဲ့စီဝါကြီးကြီးလုံးဝပြီးတော့မအားမလက်တာမဟုတ်ပါဘူးဘာမှတန်ဖိုးရှိတဲ့အလုပ်တွေကိုလုပ်နေတဲ့အချိန်ပြောနေတဲ့အချိန်တွေအများကြီးရှိပါတယ်အဲ့ဒီတည်းကအရင်စပြီးတော့ရအောင်ယူပြီးတော့အချိန်ယူပြီးတော့ဒါလေးတွေကိုမလုပ်တဲ့ဘူးလားလုပ်နေတယ်အစီဝါကြီးတို့ကလည်းဟိုဒီနေ့ကိုဆုံးဖြစ်ပြီးတော့အချိန်ဆုံးဖြစ်ပြီးတော့ဒီနေ့ပဲတည်းကိုဝင်ရမယ်လို့ဆိုလိုတာမဟုတ်ပါဘူးအဲ့လိုဝင်နိုင်တယ်လည်းပဲအတိုင်းထက်တော့အလွန်ကောင်းပါတယ်ဟုတ်လားဒီတပိမေပြိတ္တဘုရားဖြစ်နိုင်တာလေးကအရင်စပြီးတော့ကြိုးစားရမှာမလိုဘူးလား ဟုတ်ပါတယ်နော်ကိုယ်မှာတန်ဖိုးမရှိတဲ့အပူရောဇာတာတွေကြီးနေတဲ့အချိန်ကြီးရှိမယ်စကားတွေပြောနေတာတွေရှိမယ်တောင်းပြီးမြောက်တွေတွေးနေတာတွေရှိမယ်လောကီလိုလည်းအကျိုးမရှိလောဘတရားလိုလည်းအကျိုးမရှိပဲနဲ့တက်တက်အချိန်ချုံးနေတဲ့အချိန်လူတိုင်းလူတိုင်းမှာထက်ထက်အားလို့ဆိုရှိပါတယ်ဟုတ်လားအဲ့တော့ဒါလေးကိုပေါ်ဒီဘက်မှာစိတ်ဝင်စားပြီးတော့လက်ကျင့်နဲ့ပြုစုကြိုးတောင်းမယ်ဆိုရင်တဖြည်းဖြည်းနဲ့ခန္ဓာကိုယ်ကိုတည်ထားတဲ့အလေးအကျင့်တွေများများများများလာပြီးတော့တိတိယရှိရာလေးကိုတဖြည်းဖြည်းလေးနဲ့တိလာပြီးတော့ကိုယ့်ဘဝမှာတစ်ဖက်ကစန့်ကျင်ပဲဖြစ်နေရာဂဒေါသမောဟနေပြီးတော့တတ္တာကိုအေးချမ်းမှုကိုမရနိုင်ပြီဘုလားရနိုင်တယ်ဒါပါရဘုရားတိတိယအရေးအမြဲလေးကိုပြန်ပြောတာပါဟုတ်လားပြီးတော့လည်းဆိုဘုရားကလက်စင်ရတော့မှဆိုပြီးတော့ခန္ဓာကိုယ်ရဲ့အသေးစိတ်အပူရာလေးတွေကိုတိအောင်ကြိုးစားရတယ်ကျေတဲ့နောက်ဆုံးတင်းကြီးတဲ့စောင်းကြီးတဲ့ပုံနဲ့မော့တဲ့ကိုေးတဲ့ဆက်တဲ့ဘဝစားတွေကိုဝတ်တဲ့စားတဲ့တောက်တဲ့ကြည်ကြီးကြီးနဲ့ဆွတ်တဲ့စကားပြောတဲ့အိတ်တဲ့နိုးတဲ့စားရှိလို့ဖြင့် ဘဝမှာဒါလေးတွေနေနေကြတာပေါ့နော်အဲ့ဒါလေးတွေကိုတက်နိုင်နေတဲ့သတိလေးကပ်ပြီးရောနော်တကယ်တော့ဘေးတော်ဘုရားတော်ကိုအမြဲတမ်းကြည်တာတော့ပြီးတော့တရားအထုပ်ဖို့တရားထိုင်ဖို့ဆိုတာလူသားအနေမှာလက်တိဘဝအနေနဲ့တကယ်လုပ်ဖို့ကမလွယ်တော့ပါဘူးနော်တစ်နှစ်မှတစ်ခါတော့ကြည်တာဆိုတော့ဝိညာဉ်မဝင်နိုင်တာပါဟုတ်ရဲ့လားတကူရဲ့ဘဝနေစဉ်အခါလေးမှာနော်နေစဉ်ဒီလိုလေးကိုကသတိလေးတက်တက်ပြေအောင်အာရုံလေးပြုပြုပြေအောင်ဒါအလွန်တန်ဖိုးကြီးတဲ့အလုပ်တို့နားလည်ဖို့နဲ့ခန္ဓာရဲ့အကြောင်းကိုသိတဲ့အလုပ်ပေါ့နော်သတိလေးကိုရှိပြီးတော့စူးစမ်းအထုပ်ပဲဆိုလို့ရှိရင်တဖြည်းဖြည်းနဲ့သွားပါပြန်ခရီးရောက်နော်အဲ့လိုမျိုးတကတော့ဘာလို့ပြေလို့ပြောအကျိုးကျေးဇူးအများကြီးရှိနိုင်မလားရှိနိုင်တယ်ဟုတ်လားအဲ့လိုနေတဲ့ဥစ္စာတော့နောက်ဆုံးဝိညာဉ်ရဲ့အကြောင်းစိတ်ရဲ့အကြောင်းနော်အတူရရဲ့အကြောင်းမိမိခန္ဓာမှာဖြစ်ပေါ်နေတဲ့ဒီသဘောဝတရားတွေအကြောင်းကိုများများသိရလေလေလောကကြီးရဲ့အကြောင်းကိုတဖြည်းဖြည်းနဲ့နားနဲ့နားနဲ့လာပြီးတော့ရှင်းလင်းမှုတွေမကျဉ်းလန်းမှုတွေမသိမှုတွေဟာတဖြည်းဖြည်းနဲ့ကျော်နေသွားပဲပေါ့အဲ့လိုကျော်နေသွားတယ်ပူလောင်ရှုပ်နေတဲ့အရာကျော်သွားတော့အပူတက်တာသွားတာပေါ့ဆင်းရဲအောင်နှိမ့်ဆက်တဲ့အရာကျော်သွားတော့တဖြည်းဖြည်းချမ်းသာတာပေါ့ဆင်းရဲမှုနည်းသွားတာပေါ့ဒါကြောင့်ဘဝမှာဖြစ်နေတာတွေအကုန်လုံးဟာအကြောင်းအကျိုးသဘောတွေရှိပါကိုယ်တော်တရားကြောင့်နေကြရင်တော့ဘုမာပဲရှင်ရဲ့တရားကြောင့်နေကြရင်တော့ရှင်ရဲ့ပါပဲဘုရားကလာပြီးတော့ဘုအောင်ရှို့လာတော့ဘုရားကလာပြီးတော့ရှင်ရဲ့အောင်သိစေတယ်ကဘောပါကိုယ်အကြောင်းနဲ့ကိုယ်ဆိုတာတကယ်မှန်တယ်เนาะအဲ့တော့မပူရှင်ဘူးဆိုရင်ပူရတဲ့အကြောင်းတရားတွေကိုရောအောင်ကြိုးစားရပဲမရှင်ရဲ့ခြင်းဘူးဆိုရင်သိစေတဲ့တရားတွေကိုရောအောင်ကြိုးစားရပဲပေါ့เนาะဒါကြောင့်မင်းတဲ့ဘောတရားတို့ငြိမ်းချမ်းစွာဘောကနေနေညာဆိုပြီးတော့နံပါတ်၁အရေးကြီးတော့တဲ့အဓိကအကြံဆုံးအကျဉ်းပြန်ဆုံးတရားကဘာလဲလို့မေးရင်သတိပဋ္ဌာန်တရားပါပဲသတိထားပါမမိကတည်းကဘောမစားနေပါမိမိခန္ဓာရဲ့အပေါ်မှာတက်နေတဲ့သတိလေးတက်ပြီးတော့သတိလေးထားပြီးတော့နေတဲ့အသိဉာဏ်ကိုပြုစုပြုထောက်ပါအဲ့ဒါဆိုရင်ကိုယ့်ရဲ့ဘောဟာအကျဉ်းလေးနဲ့အသိဉာဏ်လေးမြင့်မားလာပြီးတော့ဉာဏ်ချမ်းမှုကိုရမယ်ပေါ့ဟုတ်ရဲ့လားအဲ့တော့ဒီလိုဒီနေရာမှာဟောမင်းလို့ပြောတဲ့တုတ်တာကအခုမှစပါဟုတ်လားအဲ့ဒီဘာလို့ရှင်းလို့တေဂုတ္တပါဠိတော်စက္ကတိဘာမှာဘာသာဘာပုဒ်တန်ဆိုပြီးရရှိတယ်။အဲ့ဒါမဟာနာမေမေကြီးကမြတ်စွာဘုရားကိုရှောက်တာနဲ့ပရိသတ်တာပါ။မဟာနာမေနာကြီးဆိုတာကတာတိဝေနာကြီးမြတ်စွာဘုရားနဲ့ကြီးကိုတော်ဘွက်တော်ပါတယ်။အဲ့တော့မြတ်စွာဘုရားကိုသူကဘယ်လိုရှောက်တော်ဆိုတော့မြတ်စွာဘုရားနဲ့ဟောအရိယာဘက်ကိုရာပိတာဖြစ်ကြတယ်အရိယာပုဂ္ဂိုလ်တွေကဘောဟမှာဘယ်လိုနေခြင်းဖြင့်နေကြကြပါသလဲ။ဒီလိုပါလေ။နော်။လောကကြီးမှာအရိယာပုဂ္ဂိုလ်တွေဟာဘယ်လိုနေခြင်းဖြင့်နေကြပါလဲ။တစ္ဆာလေးပါးကိုထုတ်လွှဲပြီးတော့သိမြင်ပြီးသားအိဗာချမ်းသာကိုမျက်ပေါက်ပြုပူပြီးသားတကယ်အရိယာတော်ကြီးတွေဟာသူတို့ဘဝမှာဘယ်လိုနေသွားကြလဲ။ဒါမေးတာ။ဒါကိုမေးတဲ့ပေါ်တော်တော်ဦးရင်းတွေကိုဟောသူရောနားသူရောအလုံးပုထုရှင်တွေပါဟုတ်လား။ဘာလို့ဒီလိုတဲ့တွေကိုနားမဖို့လိုအပ်တယ်။အတူယူပြီးတော့နေနိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဦးဇင်းကပြောတာ။ဘောအရိယာသူတော်ကောင်းကြီးတွေတကယ်ဖြူစင်ကြတယ်မြင့်မြတ်ကြတယ်သူတော်ကောင်းကြီးတွေကဒီလိုနေရတော့ဘူးဆိုတဲ့စိတ်ကလေးနဲ့ကိုယ်လည်းလည်းသူတို့ကိုအတူယူပြီးတော့သူတို့တော်ကြီးတော့မဖြစ်ဘူးပေါ့အတူယူပါလေဆိုမှတော့သူတို့လိုချွတ်ဆွတ်ကြည့်တော့ဘယ်သူမှမတော့ဟုတ်လားအဲ့လိုမျိုးအတူယူပြီးတော့နေမယ်ဆိုတဲ့စိတ်ကလေးနဲ့နော်ဒီမဟာတရားတုတ်တယ်ကိုဆက်ပြီးတော့နားယူကြည့်မယ်ပေါ့နော်အဲ့လိုမြတ်စွာဘုရားကိုအရိယာသူတော်ကောင်းကြီးတွေကဘယ်လိုနေရပါလဲလို့မေးတော့မြတ်စွာဘုရားကမဟာနန္ဒနဲ့ဟုတ်ဒီလောကကြီးမှာအရိယာဘက်ကိုယ်ကိုယံမိသားအရိယာပုဂ္ဂိုလ်တွေဟာအောင့်မြင်ခြင်း6မျိုးအမှတ်ရခြင်း6မျိုးအဲ့ဒီလိုတရား6မျိုးကိုအောင့်မြင်ပညာပြီးတော့သူတို့နေနေတာညာလေတဲ့။နောက်အဲ့ဒီအောင့်မြင်ခြင်း6မျိုးကဘာတွေလို့ဆိုတော့နံပါတ်1ဘုရားရုပ်တည်းမြတ်စွာဘုရားရဲ့ဘုံမြတ်စွာဘုရားရဲ့အရှိအသွေးတွေကိုအထမအောင့်မြင်ပြီးတော့အမှတ်ရပြီးတော့စဉ်းစားပြီးတော့ဆင်ခြင်ပြီးတော့သူတို့နေကြတာ။အဲ့ဒါဒီကောင်တို့ဘုရင်တွေတွေလည်းပဲမြတ်စွာဘုရားရဲ့ဘုံမြတ်စွာဘုရားရဲ့အရှိတွေကိုအောင့်မေ့ပြီးတော့အမှတ်ရပြီးတော့ဆင်းရဲပြီးတော့နေမယ်ဆိုရင်အရိယာသူတော်ကြီးတို့ရဲ့နေနည်းကိုအားကျအတူယူပြီးတော့လိုက်ပြီးတော့နေရလို့ဆိုနိုင်ပေါ့လား
ဆိုနိုင်ပါတယ်
အဲ့တော့ကိုကနေရဆိုလို့ရှိရင်တရားတော်တော်မှာဟိုနေနည်းအတော်ကနေတဲ့ဖို့အတော်ကတည်ပြီးသားသင်ကြားထားပြီးသားကိုယ်ကောင်းတဲ့မှာရှိပြီးသားဖြစ်တော့ပါဆိုဣတိပိသောဘဂဝါအရဟံသမ္မာသမ္ဗုဒ္ဓောဆိုတာနော်တတိယဘဝလေးကစပြီးပါလေကသင်္ပေးတို့ရထားပြီးသားဟုတ်တယ်ပေါ့လားမြတ်စွာဘုရားရဲ့ဘုံမြတ်စွာဘုရားရဲ့အရှိအသွေးအဲ့ဒီမှာဘယ်မျိုးရှိတယ်လို့ဟောတာတော့ကိုမျိုး ဟုတ်လားမှန
်ပါပါ
ဒကာမလို့ဘုရင်ကကိုးကွယ်နေတယ်ဒီမြတ်စွာဘုရားဟာနံပါတ်1ဗရဟံလောဘဒေါသမောဟအကူတက်အလောင်းတက်လောဘငြိမ်းတော်မူလေလူချင်းစရာတွေတွေ့လို့လည်းပဲလောဘဖြစ်တော့ဘူးမချင်းတဲ့စရာတွေတွေ့လို့လည်းပဲဒေါသဖြစ်တော့ဘူးဒီသဘောတရားတွေနဲ့ပတ်သက်ပြီးတော့အာလောကိုတိပိသားမြင်ပိသားဖြစ်တဲ့လူကမောဟတရားတွေလုံးဝမရှိတော့ဘူးအဲ့ဒါလို့အလုံးတရားမှမြင့်မြတ်စင်ကြယ်တော်မူတဲ့အတွက်ကြောင့်အမြင့်မြတ်ဆုံးအစင်ကြယ်ဆုံးဖြစ်တဲ့အတွက်ကြောင့်တတဝအနန္တတို့ရဲ့ပူဇော်အထူးကိုခံယူတိုက်တယ်။အဲ့ဒါအရဟံရဲ့အဓိပ္ပာယ်။ဟုတ်လား။လောဘဒေါသမောဟကိုလည်းအနောက်ကကင်းလို့အမြင့်မြတ်ဆုံးဖြစ်တဲ့အတွက်ကြောင့်တတဝရဲ့ပူဇော်အထူးကိုခံယူတိုက်တယ်။အရဟံရဲ့အဓိပ္ပာယ်က၅မျိုးတော့ရှိပါတယ်။ဒါကိုအဓိပ္ပာယ်ပေါ်ဆုံးဆိုတရားရှိပေါင်းအောင်ဆိုတော့ဟုတ်လား။အဲ့လိုပဲသမာဓိဗုဒ္ဓသမာဓိဗုဒ္ဓဆိုတာဘာပြောတာလဲ။နောက်တရားလုံးဆုံးကိုမဟုတ်ပဲပြန်မမကံကကိုယ်တိုင်ထုတ်ထွက်ပြီးတော့တည်တယ်ဟုတ်လား
ဟုတ်ပါဘ
ူးဩရထားတဲ့ဒီပါဠိစာပေကလေးတွေအဓိပ္ပာယ်လေးတွေနဲ့ကပ်ပြီးတော့နားလည်တယ်ဆိုရင်တော့ပိုကောင်းပါနော်ဒီတော့တရားတော်တို့ပြင်းတော့တိတိယလို့ဆိုတာပေါ်ရိစာဆိုတော့အဲ့ဒီပါဠိရဲ့အဓိပ္ပာယ်အနဲ့မြန်မာပြန်လေးပါရအောင်ကျက်ထားလို့လုပ်ပဲပါဠိလေးကြီးရတယ်လို့ဆိုရှင်အဓိပ္ပာယ်ကတချို့ကကောင်းကောင်းမသိကြဘူးပေါ့ဟုတ်လားအဲ့တော့အရဟံဆိုတာကပြောတာကသမာဓိဗုဒ္ဓဆိုတာကပြောတာကဓာတိဖို့လိုတာပေါ့နော်ဓမ္မကလည်းစဉ်းစားနေပဲစဉ်းကျင်နေပဲအောက်မြင်နိုင်မှာပေါ့ဟုတ်လားပြီးတော့သမာဓိဗုဒ္ဓပြီးတော့ပါလို့ဝိဇ္ဇာဆရဏတပ္ပတာဝိဇ္ဇာဆိုတာအတိဆရဏဆိုတာအကျင့်တိတယ်လို့ကျင့်ပြီးတော့ကျင့်တယ်လို့သိရင်အတ္တမအပြင်ပြောရမယ်ရှင
်
သို့မဟုတ်ပြည့်ပြည့်စုံစုံပြောရမယ်ဆိုတော့အတိရောအကျင့်ရောပြည့်စုံတော်မူတဲ့မြတ်စွာဘုရားမှန်ပါပ
ါ
ဟုတ်လားမှန
်
ပါနောက်တူရတာရှိပြရလို့နေလို့ကြွလာတော့ဘူချင်းကောင်းတော့ဘူသောသူကလည်းရည်ရည်ကအလုံးများပါလေ
။
ဘုရား။ဘုရားကြောင့်လူနေတော်ဒီနှခုံးကိုပဲမလေးခုံးကိုပဲတော့အကျိုးရှိရနှခုံးကိုသာလေရှိုးတော်မူတဲ့သောမြတ်စွာဘုရား။နော်။ဒါကရှင်ပြာတင့်တယ်တော့အမူအရာဖြင့်ကောင်းစွာကြွသွားတော့ဘူချင်းရှိတော်မူသောမြတ်စွာဘုရား။တတဝါတို့ကအကျိုးများသောဟုတ်မှန်သောစကားဟောတာပြောဆိုတော်မူသောမြတ်စွာဘုရား။တတုကတရဲ့အသေးပြန်ပေါ့နော
်။
နောက်လောကဝိလူတဲ့။လောကကြီးခုလုံးကိုပမံကကခေရှိသွင်းချက်အတွင်းအကျံရှိအလုံးကိုတည်တော်မူမြင်တော်မူတဲ့ညာစွာဖရာ။အလုံးစလုံးပရိသတ်ဓမ္မသာရကြီး။တတဝါတွေကိုယဉ်ကျေးအောင်အတိဉဏ်ရှိသွားအောင်လိမ္မာအောင်ဆုံးမတဲ့နေရာမှာအတုမရှိအမျက်ဆုံးဖြစ်တော်မူတဲ့တဆူလီသောညာစွာဖရာ။ဟုတ်လား။တပည့်တော်ကလည်းတတ္ထာတိဝမနုဿတ္တ။လူနဲ့ဒီမှာတတော်ဝါတို့ရဲ့တဆူလီသောဆရာရှေသွားကောင်းဆောင်ဖြစ်တော်မူသောမြတ်စွာဘုရားဘုရားဆိုတာကျွန်တော်တစ္ဆာလေးပါးကိုကိုယ်တိုင်သိပြီးတော့တတော်ဝါတွေကိုလည်းသိအောင်ဟောဖို့ညွှန်ပြဆုံးဆုံးမတော်မူနေတော့မြတ်စွာဘုရားဘဂဝါဆိုတာကျွန်တော်ဘုန်းတော်နဲ့အကန္တနာနဲ့ကျေနော်နာနဲ့တဘိုးတော်နာနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားတနည်းအားဖြင့်ကိလေသာသိမှုသောအညစ်အကြေးကိုလုံးဝထွေးကန်တော်မူပြီးတော့မြတ်စွာဘုရားအစရှိခြင်းဖြင့်ယေရှုဘုရားကအရှိအသွေးဒါရီကိုစဉ်းစားခြင်းနဲ့အောင်းမေးပြီးတော့နေမယ်ဆိုလို့ရှိရင်ဒါရီရဲ့တရားဟောရင်းရဲ့နေနေကိုအကြအတူယူပြီးတော့နေတယ်လို့ဆိုနိုင်ပါလား
ဆိုနိုင်ပါလေ
ဆိုနိုင်တယ်အဲ့တော့ယေရှုဘုရားကဘယ်လိုဟောတာလဲဆိုတော့အဲ့လိုတဲ့ယေရှုဘုရားရဲ့ကိုအရှိအသွေးကိုလာစဉ်းစားပြီးတော့နေမယ်ဆိုရင်တဲ့အဲ့ဒီလိုစဉ်းစားအောင်းမေးခြင်းချင်းနေတဲ့အချိန်မှာအဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာရောရှားဖြစ်ထားကြွအောင်ကြမ်းတဲ့မရှိဘူးဒေါသဖြင့်ထကြွတောင်းခြင်းမရှိဘူး။မောဟဖြင့်ထကြွတောင်းခြင်းလည်းမရှိဘူး။ဒါကြောင့်အဲ့ဒီကိုယ်ကိုပုဂ္ဂိုလ်ရဲ့စိတ်ကအလွန်မှဖြောင့်ပတ်တယ်တဲ့ပြဆောင်ပြတာ။အဲ့လိုဖြောင့်ပတ်ပြီးတော့နေတဲ့အတွက်ကြောင့်အဲ့ဒီပုဂ္ဂိုလ်မှာဝမ်းမြောက်မှုဆိုတာရတယ်။ဒီဟာကိုစဉ်းစားတဲ့အတွက်ကြောင့်ပဲဒါကအလွန်တိကျတဲ့အမှန်တရားကြောင့်မဟုတ်လို့သူကဒါကိုစဉ်းစားလိုက်ရင်ဝမ်းမြောက်မှုဆိုတာတရားမဟုတ်ရတယ်။လက်တွေ့ဆန်းကြည့်လို့ရတယ်ပေါ့ဟုတ်လား။အဲ့တော့ဝမ်းမြောက်မှုဆိုတာရရင်နှစ်သက်မှုပီတိဆိုတာဖြစ်တယ်။နှစ်သက်မှုပီတိဖြစ်လို့ရှိရင်ငြိမ်းချမ်းမှုပတ္တိကိုရစေရောငြိမ်းချမ်းမှုဟုတ်လားအဲ့ဒီပတ္တိဖြစ်ပြီဆိုလို့ရှိရင်ဒုက္ခတစ်ခုလုံးချမ်းသာတယ်ချမ်းသာပြီဆိုလို့ရှိရင်တမာတိစိတ်ဟာတည်နေမှုရှိတယ်ဟုတ်လားအဲ့လိုတည်တည်ငြိမ်ငြိမ်နေတဲ့ပုဂ္ဂိုလ်တဲ့မြတ်စွာဘုရားကဘုံကျေးဇူးကိုဆက်စားနေတဲ့ပုဂ္ဂိုလ်အဲ့တော့မြတ်စွာဘုရားကဘယ်လောက်ထိဩချင်းမြင့်ချင်းမွန်ပြီးတော့ဟောတာလို့ဆိုလို့ရှိရင်ဝိတမကတာယပဇာယမငြိမ့်တတ်ကြတဲ့တတ္တဝါတွေကြားထဲမှာတမပတ်တော်ငြိမ့်တတ်ပြီးဖြစ်ရဲ့ဝိရတိဒီသောပုဂ္ဂိုလ်ရဲ့အရင်အဲ့ဒီပုဂ္ဂိုလ်ကိုသတိဆွေးရတယ်။နော်။အဲ့လိုဘုရားရဲ့ဘုံတော်ဘုရားရဲ့အရှိသူလေးကိုစဉ်းစားစဉ်းနဲ့အောက်မြင့်ပြီးတော့နေတဲ့ပုဂ္ဂိုလ်ဟာမငြိမ့်တတ်တဲ့ဒွေကြားထဲမှာငြိမ့်တတ်တဲ့နေနေတဲ့လူလို ့ဆိုရမယ်တဲ့ဟုတ်လားပြီးတော့ပြောတာတော့တပ္ပဇာတိဇာယပဇာယအပ္ပဇာတိဇောဝိဟေတိတဲ့အဲ့တော့သဘောကျတယ်ပြန်လားနော်တပ္ပဇာတိဇာယကိလေသာတရားတွေဖြင့်သောဘာပြုတဲ့ရာဂလောဘမောဟတရားတို့ဖြင့်ပူလောင်ပင်မစင်းရဲ့ပြီးတော့နေကြတဲ့ဇာယတတ္တဝါတွေထဲမှာအပ္ပဇာတိဇာယအပ္ပဇာတိဇောနော်ဆင်းရဲခြင်းမရှိဖြစ်ဖြစ်ပူလောင်ခြင်းမရှိဖြစ်ဖြစ်ဝိရတိဒီရောပုဂ္ဂိုလ်ကြီးဘုရားရှင်ဆိုရပေတယ်ဘုရားရဲ့ကိုဘုရားရဲ့အကြီးအကျယ်လေးကိုစဉ်းစားဆင်ခြင်နေတဲ့ပုဂ္ဂိုလ်ဟာမင်းကြီးတက်တဲ့လူတွေကြဲမှာညီညီတက်တဲ့လူတွေနဲ့လူလို့ဆိုရမယ်။ကိလေသာတရားတို့ဖြင့်ပူလောင်ပင်ပန်းဆင်းရဲတွေကြဲတဲ့တတ္တဝါတွေထဲမှာသူဟာပူလောင်ပင်ပန်းဆင်းရဲမှုရှိပဲနဲ့ချမ်းသာတာနေနေတဲ့ပုဂ္ဂိုလ်လို့ဆိုရမယ်တဲ့။ဘလောက်ဝမ်းသာတယ်အားရတယ်ကောင်းတော့ဟုတ်လား။တရားပိတဲ့ပုံစံတော်တို့ငြိမ်းချမ်းစွာနေနေရ။အဓိကကျတာကတော့တတိပဌာန်ဘာဝနာတရားတတိတရားနဲ့အပမာဒနဲ့ပဲမိမိလေရောနေရတယ်ပေါ့သို့တော့အရင်တည်းကြီးအဲ့လိုနေနေဖို့ကလည်းမလွယ်သေးဘူးပေါ့ဦးဇင်းတို့ကတော့ဘာလို့ဆိုနေပါဟုတ်လားအဲ့ဒီတော့အချမ်းအမြန်တရားနေနေဩအရိယဘုရားကြီးဒီလိုနေပေါ်ကြတယ်ဆိုတာဒီကိုလည်းစဉ်းစားဆင်ခြင်ပြီးတော့နံပါတ်၁ဘုရားဘုတိဘုရားရဲ့ကိုဘုရားရဲ့အရှင်ကြီးကိုစဉ်းစားဆင်ခြင်ပြီးတော့ဂျမယကနေပြရပဲနောက်နံပါတ်၁နေနေပြီကျတော့ဘာပြောတာတော့ဓမ္မဘုတိနောက်တရားတော့ပြန်ပြီးကိုအရှင်တွေ့ဒါကလည်းအလုံးမအားရစရာကောင်းတယ်။သဘောရပါတော့ဖြစ်ရတာဒီတရားရဲ့ကိုယ်ကိုစဉ်းစားကြည့်ရင်ဘိုးတော်ဟောကျင်တဲ့စရာကောင်းတယ်။ဘာဖြစ်လို့လဲ။တရားရဲ့ဟောလေးကိုတစ်ချက်တော့စဉ်းစားကြည့်ရပါ။တွက်ခါတော့ဘဂဝါတံဟောတတိတိဘောအာဂတိကိုအိပတိကိုဟောပတိကိုပိစ္ဆတံဝိရိယဘောဝိညုဟိ။လက်စွာဘုရားဟောထားတဲ့တရားတော်တွေမရိယပုရိယနေပါဆိုတဲ့ဒီတရားတွေဟာနံပါတ်၁တွက်ခါတံတခါတာဆိုတာသူ့အခါတသူ့ဆိုတာကောင်းဆိုတာအခါတဆိုတာဟောတာလားကောင်းစွာဟောတာတဲ့တရားလေးပဲဒီနေ့မှာကောင်းစွာဟောတယ်ဆိုတာဘာဒီနေလဲဟောတာတဲ့အတိုင်းအမှန်နဲ့အကျိုးရှိမယ်ဆိုရင်တကယ်ကိုအကျိုးရှိမယ်ဒါကောင်းစွာဟောတာတဲ့တရားဆိုတာရဲ့အတိတ်ရဲ့အချင်းချင်းပဲအကျိုးရှိမယ်လို့ပြောထားတဲ့စကားဒီတကယ်ကိုအကျိုးရှိပဲမမှန်မကန်ပြောတာတော့မဟုတ်ဘူးပေါ့ဟုတ်ရလားဒီတိုင်းတော့မြတ်စွာဘုရားရဲ့တရားဒီတောခါတကောင်းကောင်းဟောတာပါပြီးတော့ဗျာလေးဘုရားတန်တေးကြီးကကိုယ်တိုင်သိနိုင်တယ်ဗလိမခံရဘူးတကယ်ကျိုးသားအထုံးကြီးလက်တွေ့သိနိုင်တယ်ကိုယ်တိုင်သိနိုင်တယ်တန်တေးကြီးကဟုတ်ရလားတကယ်လို့ရင်တကယ်ချမ်းသာပါလားဆိုတာကိုသူများအပြောလောက်နေတယ်ကိုယ်မှရက်တာဗျာဘယ်လိုကိုယ်တိုင်သိနိုင်တယ်နော်ပြီးတော့ဗျာလေးတို့အာကာလိကအခုလို့လို့ရှိရင်အခုချမ်းသာပဲအချိန်ဆိုင်လို့ဒါအကျဉ်းချင်းပြောတာပါအပ္ပာဒိကဘုံထိုက်တာကမိညာရဲ့တဘာဝကိုရည်ရွယ်ပြီးတော့တာမိညာဆိုတာကအခုမိညာရလိုက်တာနဲ့ပုံညာနဲ့ပြီးတော့ရအချိန်ဆောင်တော့နောက်မှကျမှနောက်တရားကြီးနေမှချမ်းသာပဲအဲ့ဒီလိုမဟုတ်အခုမိညာဖြစ်လိုက်တာနဲ့အခုတော့ချောင်းပုံညာတတ်ရတော့ချောင်းချမ်းသာတယ်ကိုပြောတာအပ္ပာဒိကဆိုတာအဓိကဘုံချအဖြစ်ဒါပဲနဲ့နေပါကိုပြောတာပြေပါရောဗျာအေဟိပတိကာအေဟိပတိကာဆိုတာကျတော့မြင့်မြတ်တော်လို့စင်ကြယ်တော်လို့ချမ်းသာကြောင်းတရားတကယ်မှန်လို့လို့ပို့ကိုရင်းတဲ့ပုဂ္ဂိုလ်မြင့်တာရှိတဲ့ပုဂ္ဂိုလ်တွေကိုကြိုးစားတော့နားတော်ပဲလို့ထင်ရတဲ့ပုဂ္ဂိုလ်တွေကိုလာစမ်းမှာကြည်စမ်းမှာလုတ်ကြည်စမ်းမှာလက်တွေလုတ်ကြည်စမ်းမှာလို့တိုက်တွန်းတဲ့တရားဖြစ်တယ်တဲ့ဘလို့အဘကချက်ရှိတယ်တော့ကောင်းလို့လို့သမီးအဖို့ဖိတ်ခေါ်တိုက်တယ်ဆိုတဲ့အိမ်ကြီးပြောတာအေဟိပတိကာပြေပါရောတော့ဩပါဒိယကဩပါဒိယကဆိုတာကျတော့ပိုးတော့အားရတယ်ပေါ့ပဲတကယ်ချမ်းသာကြောင့်တရားမှန်လို့ကောင်းလို့ကိုယ့်ရဲ့အတွင်းတန်မှာအမြဲတမ်းဆောင်ထားတတ်တယ်ဒါကတိတိကျကျဩပါဒိယကမိမိကဒီတရားကိုမိမိတန်တာမှာဖြစ်အောင်လုပ်သုံးအားဖြင့်ဆောင်မယ်ဆိုရင်ဒီတရားကမိမိကိုရှင်းရဲကနေထုတ်ဆောင်ပြီးတော့ချမ်းသာတယ်ကိုကိုယ်ဆောင်နိုင်တယ်ဟောဆောင်တယ်ဆိုတဲ့စကားလုံးလေးတွေကတော့သုံးလုံးတာပါဩပါဒိယကတရားတော်ကဘုရားဆောင်ထားတယ်ဆိုရင်ဒီတရားကပဲကိုယ်ကိုစင်ရင်ချင်းကနေချမ်းသာခြင်းတွေကိုဆောင်သွားတယ်ပဲတတိယအချက်ဘုံမြန်တော်တို့အကောင်းဆုံးတင်အကောင်းဆုံးအရာဖြစ်တဲ့အတွက်ကြောင့်ကိုယ့်ရဲ့အတွက်တော်မှာအမြဲတမ်းဆောင်ထားတတ်တယ်ဩပါဒိကနော်ဒီပြောပါတယ်ဘုရားပိစ္ဆတံဝိရိယဘောဝိညူဟိအဲ့ဒါကျတော့ပြောလို့တော့ပင်ကိုအတိဉဏ်ဓက္ခဉာဏ်ချင်းများရန်ပြည်ရာရှိတဲ့လူတွေမှာဒီတရားရဲ့အရာကိုသိနေတာမြင်နေတာတရားဆိုတာ ညံ့ကြီးညာအရှင်အမိပပါတဲ့ပုဂ္ဂိုလ်တွေနဲ့တိတ်ပြီးတော့မတိနိုင်တဲ့ဉာဏ်ကိုဒါကလည်းပဲပေးတဲ့ဘောတော်တို့လောကီတို့လည်းစဉ်းစားကြည့်ပေါ့အဲ့တော့တမောကြီးမားတဲ့ဥစ္စာပစ္စည်းဆိုတာအဲ့တော့အရှင်နဲ့ရှိတဲ့လူမှာသုံးဆောင်လိုက်တာပါဟုတ်တယ်ပေါ့လားဒါလောကီတို့လည်းပြောတာနော်အဲ့လိုတရားအရာတာကိုသိဖို့ဆိုတာကြာတော့လက်စွာပြားကဘာရှိရပါလဲတော့ပညာရှိရတယ်ဉာဏ်ရှိရတယ်အသိရှိရတယ်သိနိုင်တဲ့ဆောင်းအောင်ရှိတဲ့ပုဂ္ဂိုလ်တို့တည်တာဒီတရားအရာတာဆိုတာသိနိုင်လားသိနိုင်တဲ့ဉာဏ်ကြီးရာမရှိတဲ့ပုဂ္ဂိုလ်တွေဘယ်လိုမှမသိနိုင်ဘူးတရားတော်တို့အရှင်တို့ကလည်းတရားကျိုးစားအထုတ်မယ်ဆိုရင်သိနိုင်တဲ့ဉာဏ်ကရှိတယ်ဘာလို့ဆိုပင်ကိုလက်ခံဉာဏ်လေးကပါးပြီးစားဟုတ်ရဲ့လားဒါကြောင့်ပေးတဲ့ဘောတော်တို့တရားတော်ရဲ့အဲ့လိုကိုအရင်လေးကိုစဉ်းစားဆင်ခြင်ရဲ့ဆိုလို့ရှိရင်လည်းပဲအရိယတော်ဟောင်းကြီးတို့ရဲ့နေကြီးကိုအားကြွတွေ့ယူပြီးတော့နေနေကြတော့ချိန်လိုက်ဘူးလားချိန်လိုက်တယ်။အဲ့လိုတရားရဲ့ကိုအရင်လေးကိုစဉ်းစားဆင်ခြင်ရဲ့အချိန်မှာဇာမဒုဒ္ဓဘောဟာထပ်ကြွတောင်းတဲ့အချိန်မရှိဘူးလေ။ရှင်ရဲ့တော့အလုံးရှောင်းတယ်။ဒါကြောင့်ဝမ်းမြောက်မှုကိုရမယ်။နှိမ့်သက်မှုကိုရမယ်။ငြိမ်းချမ်းမှုကိုရမယ်။ချမ်းသာမှုကိုရမယ်။တည်ငြိမ်မှုကိုရမယ်။နော်ပီတိပတ္တိဒုက္ခတမာတိဒါကိုသင်တို့ပြောသွားတာပါဟုတ်လားအဲ့လိုမျိုးတည်နေနေချမ်းသာတာနေနေတဲ့ပုဂ္ဂိုလ်တရားမှာမငြိမ့်သက်တဲ့လူတွေရှားတယ်မှာမငြိမ့်သက်တဲ့သတ္တဝါတွေရှားတယ်မှာငြိမ့်ငြိမ့်သက်သက်နေနေတာရှင်းရဲ့ကိုယ်တော်တွေရဲ့သတ္တဝါတွေရှားတယ်မှာချမ်းသာတာနေနေတာတဲ့ပြတ်ဆုံးပြတာတရားတော်ရဲ့နေနေကဘာလဲလို့ပြောတရားတော်ရဲ့ကိုယ်အကြီးကြီးကိုစဉ်းစားဆင်ခြင်ပြီးတော့နေရတာ၃နည်းရှိသွားပြီနော်အဓိကအကြံဆုံးနည်းကသတိပဋ္ဌာန်ဘာဝနာဖြစ်နေတဲ့နည်းဟုတ်လားတော့ကျွန်တော်ဆက်ပြီးပြောတာကကုဘောဓာတို့တတိဓမ္မတို့တတိဓမ္မရှိတယ်တော့တတိယကျတော့သံဃာတို့တတိဒီနေ့တော့သံဃာတို့ရှင်ပြတ်တို့ရဲ့ဘုံကိုအာရုံပြုတယ်ဆိုတာကသံဃာဆိုတာကတခုနိဒါနာပုံတော်ထာနာလို့မျိုးရှိတာကိုဟုတ်လားတော့ဒီနေ့ဒီမလေးပြင်ရတဲ့ပြည့်စုံရတဲ့တခုနိဒါနာတော်များကြီးနောက်ဆုံးရှုရှင်တော်ကိုရတဲ့တန်ရှင်းတော်ကိုရတဲ့ပြည့်ပြတ်တော်ကိုရတဲ့မလေးနဲ့ဗိုလ်လေးနဲ့ကိုရမင်းသားဖြစ်ကြတယ်ဟုတ်လားပရိယာပုဂ္ဂိုလ်ရှေးရောင်းလို့ပေးတဲ့လို့အတိများတာလေပရမတ်္ထာတန်လာဟုတ်လားအဲ့ဒီလိုသာသာလို့ရှင်ပြတ်တို့ရဲ့ဂုံအီတွေကိုအာရုံပြုပြီးဆင်ခင်ရမယ်ပေါ့တာမဘုံတော့ကိုယ်ပါလဲရတယ်ပေါ့လားနော်သုံးပတိပါဏာကောင်းကောင်းကျင့်တယ်တဲ့ဥဇုံပတိပါဏာဖြောင်းဖြောင်းသာသာကျင့်တယ်ရိုးရိုးသာသာကျင့်တယ်နော်ပြီးတော့ညာရဲ့ပတိပါဏာမင်းရဲ့ပုံညာရဖို့အတွက်ရည်ရည်ထားပြီးတော့ကျင့်တယ်။သာမိရှိပရိပါဒအယုသေးခံယူခြင်းနဲ့ထိုက်တန်အောင်ကျင့်တယ်တဲ့။ဒီလေးပါးကိုအရှင်တို့အကြောင်းပုံလေးပါလို့ဆိုပါတယ်။ဒီလေးပါးကိုပြပါအကြောင်းပုံလေးပါ။အဲ့ဒီအကြောင်းပုံလေးပါနဲ့ပြည့်စုံလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာအရိယာဖြစ်နိုင်တယ်ပေါ့။အကြောင်းပုံလေးပါနဲ့ပြည့်စုံရင်အရိယာဖြစ်တယ်။မင်းရဲ့ပုံညာကိုရတယ်ပေါ့။အဲ့လိုမင်းရဲ့ပုံညာကိုရသွားပြီဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ဟာအရိယာဖြစ်သွားပြီပေါ့နော်။ဒီတဲ့ပါဠိလေးရုပ်ကြည့်တော့သာမိရှိပတိပါတော့ဘဂဝါတော်သာဝကသာဘောဟုတ်လားပြည့်ရပါတော့ယရိယသတ္တာတိပုရိသယုဂတိအထပုရိသပုဂ္ဂလာဟုတ်လားအဲ့ဒါကဘာပြောတာလဲဆိုတော့မင်းရဲ့ပုံရည်ကိုရသွားလို့ပြည့်ပြည့်စုံရတဲ့အရိယာပုဂ္ဂိုလ်ရှိရဟုတ်လားအဲ့ဒါလူအရိယာဖြစ်သွားပြီဆိုလို့ရှိရင်အာဟုနေရောပါဟုနေရောဒက္ခိနေရောအစ္စလိကရတိရောလောကနာပုံရည်ခိတ္တလောကတာဟောကုံတော်၅ပါးဒါကြတဲ့ဦးဇင်းတို့အကျိုးကိုမှားပါလို့ရှိတယ်။အာဟုနေရဆိုတာကမြင့်မြတ်တော်လို့စင်ကြယ်တော်လို့အရဲ့ဝိကဝိတုပစ္စည်းတွေကိုတော့ယူဆောင်ပြီးတော့ထူရာတန်းတာကိုခံနိုင်တယ်။ပါဟုနေရဆိုတာကြတော့ဧည့်သည်တို့ကထားတဲ့ဝိတုပစ္စည်းတွေကိုတော့ထူခံယူခြင်းကထိုက်တယ်။ဒက္ခိနေရဆိုတာကြတော့တမလုံးလုံးကကောင်းယူအတွက်ရည်ရွယ်ပြီးတော့ထူတန်းရတဲ့လူလာတော်ဝိတုကိုခံယူခြင်းကထိုက်တယ်။အစ္စရိကရဏိယဆိုတာကျတော့လက်အုပ်ချီမှုရှိခိုးခြင်းကိုခံနိုင်တယ်။အနုဒရဏဘုံရဲ့ဣဒ္ဓလောကတာဆိုတာကျတော့လောကကြီးတစ်ခုလုံးရဲ့ကောင်းမှုတည်မှုတို့မျိုးစေ့ကိုစိုက်ပျိုးခြင်းချရာလေယာဉ်ကြီးပေါင်းတစ်ခုဖြစ်တယ်တဲ့။ဒါအလှူကပုဂ္ဂိုလ်ကတကယ်တန်ရှင်းစင်ကြယ်လို့ဆိုလို့ရှိရင်တော့တစ်ဆုပ်လောက်ကျဲလိုက်တာကတစ်လဲလောက်ရမယ်ဆိုတဲ့အသေးပဲပေါ့နော်။ဒါကြောင့်မိတဲ့ဘောင်းတို့ရောတော့တဏှာတို့ရှင်ရဲ့တို့ရဲ့ကိုယ်ကိုအဲ့လိုစဉ်းစားဆင်ခြင်ပဲဆိုရင်လည်းသို့တော်ကပြောရတယ်လို့စိတ်နှလုံးမှာရာဂဒေါသမောဟတောင်းကျမ်းတဲ့သဘောမရှိဘူး။နော်။ဝမ်းမြောက်တဲ့သဘောနှစ်သက်တဲ့သဘောအေးချမ်းတဲ့သဘောချမ်းသာတဲ့သဘောတည်ငြိမ်တဲ့သဘောတွေဖြစ်ပြီးတော့မငြိမ်သက်တဲ့လောကကြီးမှာငြိမ်ငြိမ်သက်သက်သူနေနေတာ။လောကကြီးကတော့ငြိမ်ငြိမ်သက်ဖြစ်နေတာလောကကြီးရဲ့ဘာဝပဲဒီတိုင်းတော့ပြောခဲ့ပြီနော်။တဘောလောကောအာတိပိတော။လောကကြီးကိုမှရင်းရင်းကြောင်ကြောင်တောင်းလာတယ်။တရိယာတော်ကြီးရဲ့အမြင်မှာလောကဘောအဲ့လိုပဲမြင်တယ်။နောက်သက်တော်ကြီးဆိုတာ ကိုယ်တော်နေတဲ့သဘောပြန်မနေတဲ့သဘောရှင်းရနေတဲ့သဘောပဲဟုတ်လားကိုယ်တော်မသိရတယ်မသိတာဒါပဲกว่าသဘောပေါက်ရတာပဲဒါကြောင့်ကိုကဒီလိုလေးစဉ်းစားရှင်းရင်မှတ်ရပြီးတော့ညင်ညင်နေနိုင်မယ်ဆိုလို့ရှိရင်တော့ပြင်းတက်တဲ့လောကကြီးမှာညင်ညင်တက်တဲ့နေရာရောက်တယ်ပူလောင်ရှင်းရပြင်မဲ့လောကကြီးမှာညင်ညင်ချမ်းချမ်းချမ်းသာတဲ့နေရာရောက်တယ်ပေါ့တော့ကျင်းလို့ဒီလိုမျိုးရောက်နေပြီးပြဿနာပါတို့တယ်ဆိုတော့တိလာလို့တည်တယ်ကိုယ့်ရဲ့ကိုယ်ချင်းတိလာဖြူရှင်ဖို့ကိုပြန်လည်ပြီးတော့စဉ်းစားဆင်ခဲ့တာအတူတူချင်းကာဝတိလာပါပဲမဟာဘလို့ကြောင်းကြောင်းတော့အတူတက်ကူမှာဘယ်တက်ဝါရဲ့တက်ကူမှာမတက်ဘူးအာရရှင်ကောင်းလိုက်တာဆိုတဲ့သဘောဟုတ်လားအဲ့လိုကမဟာတိလာကိုတဘာချင်းစဉ်းစားဆင်ခဲ့ရတယ်ဒီနေရာမှာတုဒ္ဓိထားရရှိတာကကိုကအကယ်၍တိလာမကြည့်ချင်ဘူးမစင်ကြင်ဘူးမတက်ချင်ဘူးဆိုရင်စင်ကြင်စင်ကြင်လို့ရမှာလားအရာအဲ့ဒါကြောင့်အဲ့ဒီတိလာလုံးတိဘာဝနာကိုဖြစ်ချင်တယ်ဆိုရင်ပထမအတိုးတက်ချင်တယ်ဆိုရင်အရင်ချိဖို့လိုမယ်ဆိုတဲ့အဓိပ္ပာယ်ပြောဟုတ်လားတိလာလုံးတိဘာဝနာကိုရချင်တယ်ဆိုရင်ပထမတိလာရှိရတယ်ဒါကြောင့်ပြည့်တဲ့ဘောကတော့ဒါလေးကိုလည်းနည်းနည်းလေးဦးစားပေးပြီးတော့အရင်ကတိုင်တွန်းချင်ပါလေကိုမမစင်ကြဲသေးဘူးမဖြူစင်သေးဘူးဆိုရင်လည်းအတဘအတွင်းတော့ဘလို့အကြောင်းကြောင့်မှချင်းကလေးချိုးလေးလာစားမတတ်ဘူးဟုတ်လားအဲ့ဒါလိုမျိုးတိချာပြီးတော့ဘာဝတိလာကိုကြောက်ကြမရှိရအောင်ထင်းထင်းကြည့်ပါဘလို့ကြည်နိုင်လို့ရမလဲဆိုတာကိုလည်းတွေးသိနိုင်တယ်ပေါ့ဟုတ်လားအဲ့လိုလေးထင်းထင်းပြီးတော့စဉ်းစားကြည့်စဉ်းစားကြည့်ညတော့ပဲပြောထားတဲ့အဲ့လိုကိုယ့်ရဲ့ကိုယ်ချင်းဒီကလာကိုစဉ်းစားနေတဲ့အချိန်မှာယာဘဖြစ်ဒေါသဖြစ်မောဟဖြစ်ထပ်ကြောက်ကောင်းခြင်းနဲ့မရှိဘူးဆိုတာလေဟုတ်မဟုတ်ဘောတော့ပဲအဖြေရှာကြည့်နိုင်အောင်ကြိုးစားကြည့်ပေါ့နောက်လည်းရပါဗျာနောက်တတိကြီးကဆိုတဲ့အချိန်လက်တွေ့မသိနိုင်ဘူးလားသိနိုင်တယ်သိနိုင်တယ်တရားတွေဆိုတာတော့ခါတာပေါင်းပေါင်းပေါ့တာဟုတ်လားအဲ့တော့ဒီလိုတိလာလုပ်တိဆိုတာအဲ့ဒါပဲကိုယ့်ရဲ့ကိုယ်ချင်းတိလာကိုပြန်လဲစဉ်းစားရှင်နေပြီးတော့ဖြူရှင်တော့အရင်ကျင့်သုံးထားလို့လိုပဲပေါ့နော်ဒီဒါပဲပြုလို့ရှင်ဆိုတာမြေတာဝရဖြူရှင်တန်ရှင်းပါပြီးတော့အမခံတော့ကတော့ဘယ်ရာလေးကိုပေါ့အဲ့တော့ကိုကလဲကြသွားပဲရှင်တော့ပြန်ပြီးတော့ထားရမှာပဲညစ်ပြေသွားပြီဆိုတော့ပြန်ပြီးတော့ချော်ဖို့ရမှာပဲတကယ်တော့ဝိတ္တိဘာရင်ပြတ်သွားလို့ဆိုမလျှော်ဘဲနဲ့ဒီထဲပြစ်ပြီးတော့အဖက်ပုံပြစ်လိုက်တာမပြစ်ပါဘူးလျှော်ပြီးတော့ဝင်ရမှာပေါ့ဟုတ်တယ်ခါတာအေးဒါကြောင့်ပြည့်တယ်ပေါ့ဒီလိုမှာတီလာဆိုတာပေါ့တစ်ဆင့်ပြီးတစ်ဆင့်ကြိုးစားအထုတ်ပြီးတော့ဖြူစင်အောင်ကြိုးစားခြင်းဖြင့်နောက်ဆုံးတီလာလုံးဒီပါဝနာကိုအပေါင်းများနိုင်တဲ့ပုံကိုဖြစ်အောင်ကြိုးစားရမယ်ဒါဝိရှင်ကိုဒီမောင်ညင်းလေးစွာနေပြီးဟုတ်လားပြီးတော့ပါဆက်ပြောတော့ပြစာဘာလုံးတည်တဲ့ကိုယ့်ရဲ့ဆွတ်လွတ်နိုင်တဲ့အနေအထားကိုပြန်ပြီးတော့စဉ်းစားဆင်ခဲ့တာ။နားလည်ပြောအောင်ပြောရရင်တော့ကိုပြုတ်ရတဲ့ဒါနမှုလေးတွေနဲ့ပတ်သက်ပြီးတော့စဉ်းစားတာ။ဩမာအေရောမနှမျိုးဝင်လို့ရင်းဆိုတဲ့မစ္စရာအခြေကြီးကိုပြောင်းရှင်းအောင်ရှင်းပြပြီးတော့မဆွတ်လွတ်နိုင်ခဲ့တဲ့ထူထပ်နိုင်ခဲ့တဲ့တစ်ဖက်လူကောင်းတော်အောင်မလုပ်နိုင်ခဲ့တဲ့ဟုတ်လား။အဲ့လိုမျိုးကိုယ့်ရဲ့ဆွတ်လွတ်မှုဆွတ်ကျဲမှုပေးကမ်းမှုကိုပြန်လည်စဉ်းစားဆင်ခြင်းဉာဏ်ဆိုတဲ့အလုပ်မှာပဲပဲအမှန်တည်းနဲ့တော့သူ့ကိုလည်းဒီလိုမျိုးဆိုပြပေါ်လာတာဟုတ်လားအဲ့လိုကိုယ့်ရဲ့ဒါနကောင်းမှုကိုစဉ်းစားနေတဲ့အချိန်မှာရာဘဒေါသဘောထကြွကောင်းကြတဲ့သဘောဖြစ်ပေါ်ဖြစ်ဘူးတဲ့နော်ရှင်လုံးမှာဝမ်းမြောက်မှုနေတဲ့မှုငြိမ်းအေးမှုချမ်းသာမှုတည်ငြိမ်မှုဒါတွေရဖို့ရတယ်အဲ့ဒီလိုဒီအားဖြင့်မငြိမ်းတဲ့တက်တော်လေးထဲမှာငြိမ်းတဲ့အောင်နေပြီးသားဖြစ်တယ်ပူလောင်နေတဲ့တက်တော်လေးထဲမှာငြိမ်းအေးအောင်နေပြီးသားဖြစ်သွားတယ်ရာဘဒေါသတိမကောင်းဘူးလားကောင်းတယ်တော့ဒါကြတော့ဘေးကတော့ဒီလိုအောင်လို့ကိုယ်တိုင်ကြနေတဲ့ကိုလူတိုင်းမှာကြိုးစားလို့မရဘူးလား
ရပါ
လားဟောအစွန်လေးတစ်စောင်းတော့လူတိုင်းလောင်းမှုသားလူပုံကြီးသားဟုတ်လားဒါကြောင့်ဘေးကတော့ဒီလိုအောင်လို့ကိုယ့်ရဲ့ဆွတ်လွတ်မှုဆိုတာကိုလည်းပဲစဉ်းစားဆင်ခြင်ပေးဖို့ကြိုးပါလေ။နောက်ကျင်းတို့6ခုမြောက်တတိယတော့ကြာကြာ6ခုမြောက်နောက်ဆုံးနေပြီးကြတော့ပြောပြတာတော့ဆိုတော့ဒီဝဒလုံးတတိယဒီဝဒလုံးတတိယဆိုတာကျွန်တော်နည်းနည်းလေးဦးဇင်းတို့ပြောဖို့လိုလာတယ်ပေါ့သူကပြောတာလို့ဆိုတော့ဘလို့စင်ကြီးရတာလို့ဆိုတော့နတ်ကြီးမှာရောက်နေကြတယ်နတ်တွေသူတို့ဟာအကြောင်းပဲနတ်ကြီးမြမကြီးကိုရောက်သွားတာမဟုတ်နတ်ကြီးကိုရောက်เสียအကြောင်းရှိလို့သူတို့ရောက်သွားတာလောကကြီးကအကြောင်းကျိုးလောကကြီးကိုဖြစ်ခြင်းနဲ့ဖြစ်တဲ့လောကကြီးမဟုတ်ဘူးကိုမဖြစ်ခြင်းနဲ့ဖြစ်တဲ့လောကကြီးမဟုတ်ဖြစ်เสียခြင်းရင်ဘယ်သူမှတားမရဘူးဖြစ်ပါဖြစ်เสียမရှိရင်ဘယ်သူမှဗန္ဒီလို့မရဘူးအဖြစ်ဒါသဘာဝပဲဒီလမ်းကြောင်းနဲ့ကြွားနေတာပေါ့အဲ့တော့လက်တိကျမာတွေဖြစ်နေတယ်ဆိုတာလည်းအကြောင်းပဲဖြစ်တာပေါ့အကြောင်းရှိတယ်အဲ့ဒီအကြောင်းကဘာလို့ဆိုတော့ pada tila tuda salah pinga. Oh, ujian tila juga lagi apa dah dulu? Ada. Eri pada tila tuda salah pinga sudah di dia mahu silu terus nak sejarah jangan sejarah. Pada tila tuda salah pinga sudah mana sudah berada di pembuat cimia bola. Pada dia sudah jadilah tu maya jitu nekat gaya jowo yunjira. Tila sudah kunci tila cucina. Tudah selama, sebab yang mana dia tiada kenal beribu. Kejahatan yang bahu tudah, biarlah siang si budah tidak tahu. Sangat selama, sungguh sungguh. Biar selama, jika nama bahawa silap, jinilah bahawa masih dulu. Sudah ada bahawa dia lebih cincin dia cincin, tidak ada yang terbawa. Biar lupa lah, hula. Ada beda bahawa terbawa. Tada tila tudah sangat jinilah. Tidak mahu yang tidak dijemalian, tidak dijemalin cinta Allah. Dengan mana ini? Eri dunia ibu yang jom dia cinta, tidak tila tuda sangat kini sudah tidur dia di sini mari. Kau yang kau yang bumbu, nanti ibu tadi yang mata biru senang cinta. Kau yang dia yang biru cuci tu kanan dia yang bumbu ni. Terus mama eri jom dia cinta, mama dia eri jom dia cinta, lu senang. Jangan ada kita mau terlalu. Kau mantap dah tiga tu dah sangat kenyang sudah. Eri tiada kami bersih benih senang dunia malah. Tidak. Tidak masih boleh berdiri tangi boleh benoh. Tidak berada yang aku kaya mahang di satu lobe. Nanti lah aku susah aku tinggal boleh lobe. Tidak aku nyata aku sibuk lobe. Sangat sudah boleh ni. Tidak mau terlalu nyata aku jual saya ni. Kenyang sudah dia boleh bersih je aku tinggal aku adu jaya ni. Eri tada tila tuda salah kini hari nyala lehnya. Oh mama, kau juga ujian udah. Elok kau ni jauh dia di sini. Dah sini lo mau elok dia mau kau amci sini. Eri dosen asin ni ni di bengi ya. Nanti bayar ni nanti di jauh dia di sini terus nanti jalan. Terus mama di jauh dia di sini aku bahu mama di sini mana itu. Senang sini ni ni amci. Jangan bodoh mahu tak jual tahu jangan dengan orang ini mah sihir. Wanita musuhnya dengan apa? Dia dengan musuhnya dengan apa? Ni ilmu, cara aku tinjau musuhnya. TV ni pada itu kan teman dia dengan pemcina. Eri lu senar sini biru, dia ni dia ni. Benihnya dia loga jima, ni dia awak ni dia lah. Bulan tu siang dia, siang dia loga jima. Ijan awak, ni jan awak, ni dia lah. Tapi dia mahu dengan lu. Bahannya mana jika syabu, ya syabu ya. Beri yang terlalu awal ini, habis kau beri ini yang lain sudah dibu. Aduh, dia kau dah itu dan terlalu siwa ini sudah dibu. Pada rasalah sini biru. Beri yang terlalu awal ini loh ya, tahu. Lalu mu biru, aja tu juga absen. Mimi boleh beri tanya tanya sini, makau mimi nak ya. Tadi dia kata biru, enam wujud dia loh ya, sunnah mah. Dia yang muda, dia yang kuti kita. ฮู้ล่ะบ่ว่าได้มาชีวีน่ะทุบพี่แล้วโดมไม่ผิดหรอกล่ะเนี่ยแต่ว่าเราก็จะได้เป็นมาปุ้งจีนอยู่บ่มาคันซะอ่ะฮู้ล่ะบ่ล่ะเออกูจีนดีล่ะเราผิวเสียงจูดาอะทุบโดมไม่ดาว่าเส้นหน้าจีนเนี่ยรู้จักบ่ป่ะสามารถเรียนสอนเราได้เดียวชื่อจักปีล่ะเนาะแต่ว่าเราตีพี่แล้วยังนี้ใจต้องเสียดูไม่รู้เป็นเช่นป่ะฮู้ล่ะอีกูจะเดี๋ยวเราไปผิดผู้สวยเนาะแต่ว่าดีล่ะทุบดาสาเพียงอะยังเสียงเนี่ยเปียงจูซาจาไม่บ่ฮ တယ်စိတ်ဆိုတာကမြင့်မြတ်တဲ့အာယုံကိုတင်တိုင်းမြင့်မြတ်တဲ့သဘောဖြစ်သွားတာပဲဟုတ်ရလားအဲ့ဘောဆိုတာကမြင့်မြတ်တဲ့အာယုံဆိုတာကအများကြီးဖန်တီးပြီးတော့ယူရတဲ့သဘောရှိတယ်ညာတော့ဖြစ်ဘယ်လိုအာယုံတွေပဲတွေးကြရတာနော်ယုံညံ့တဲ့အနေအထားတွေဖြစ်စရာအာယုံတွေကိုပဲတွေးကြရတာပဝင်ကျင်ပါပါလေးရှိလို့ဆွေမဲစရာအာယုံလေးရှိမယ်တဘာမကြတဲ့ကိစ္စမကျင်တဲ့ပေါ်ရာအာယုံလေးရှိမယ်တောကဒီကဘောကြမှုတွေအများကြီးရှိတာပဲလေအဲ့ဒါဒီဘောဘောတွေ့နေမြင်နေတာဘောသာဖြစ်နေတယ်ဆိုတော့ဘောသာအေးချမှုကရှိမှာပါဟုတ်ရဲ့လားအဲ့တော့တောကကြီးမှာဘလို့အာယုံလေးပဲရှိနေဘာတွေပဲဖြစ်နေတယ်ကိုယ်ကကိုယ်အာယုံလေးနဲ့ကိုနေနိုင်ရဲ့ဆိုရင်မကောင်းဘူးလားဟုတ
်ပါတယ်ဟု
တ်ပါတယ်နော်ဆိုတော့အရင်ကအပြင်ကြောခဲ့တဲ့ညီအေးစွာနေနေကတော့သတိထားပါလားအဲ့ဒါကတော့သူကဘယ်လိုအာရုံနဲ့ပဲတွေ့ပြီးသူကသတိထားပြီးတော့မြင်ချင်အောင်နေတာအာရုံကိုသူကသိပြီးတော့အကြောင်းနဲ့တော့သဘောပေါက်လားတော့ဘယ်လိုအာရုံနဲ့တွေ့ပြီးမြင်တာပဲဖြစ်ဖြစ်ကြားတာပဲဖြစ်ဖြစ်သူကသတိပဲထားမယ်သူကဒီခါမှာဘာပဲဖြစ်ဖြစ်ကြားတာပဲဖြစ်ဖြစ်စဉ်းစားတာပဲဖြစ်ဖြစ်သူကသတိပဲထားနေတယ်သ တတိထားပါအောင်ကျင့်သုံးသောမောင်ကံကတိသွားမှာပဲသောမောင်ရဲ့ဒီတိကံတနာရဲ့အဖြစ်ချုပ်ကအာယုံတို့ပါမှာကွန်ထရိုးအပြောင်းလဲမလုပ်တွေ့တဲ့ညာကျင်ညာအကြမ်းညာဒါကိုအမှန်ကတိအောင်လာနေသူစူးစမ်းသူကအလုံးမြင့်မြတ်တော့အဆင့်အတန်းမြင့်နေနေပါဒါပေမဲ့သောမောင်ပြောတဲ့ခြောက်ကြီးကတော့အဆင့်တန်းမြင့်နေနေပြီလို့ဆိုလာပါတော့သောမောင်ပြောတာလေလိုအပ်တာလိုအပ်လို့မျိုးများစွာပြောတာပါမှန်ပ
ါ
ဟုတ်ရဲ့လားအဲ့တော့ဒီတော့ပြောလိုက်တဲ့ခြောက်ကြီးကတော့အာယုံကိုမြင့်မြတ်အောင်မြင့်မြတ်တဲ့အာယုံရွေးချယ်ပြီးစိတ်ကိုနေရာချပေးတာမဆွနိုင်ဘူးလား
ဆွနိုင်ပါတ
ယ်လက်တွေ့ကြတဲ့လက်လူတွေသဘောပေါက်စေနေတယ်ဟုတ်လားဒါကြောင့်ဒီတော့ကျွန်တော်တို့မျက်စောပဲရဲ့ကိုယ်ကိုတိဖို့အတွက်ဒေတာရအောင်ပဲသင်ရအောင်ပဲသင်ထားတာလည်းရှိပြီးသားပါမှန
်ပါ
ဆိုတော့သတိပဋ္ဌာန်ဒေတာကိုကြားတော့ဟောအာထုဘောအာထုတိကိုတော့သင်ရမှာပေါ့သို့တော့အာယုံကိုရှာတဲ့နေရာမှာကြားတော့ရှာတယ်ဟာမလို့တွေ့တဲ့အာယုံကိုအမှန်တည်းသိအောင်ကျုံစားမှာ
ပါ
ဟုတ်ရဲ့လားတာယာမေးတာတော့တော်တော်တို့ညင်းအေးစွာနေနေဒီကနေ့ခုနှစ်နည်းဆိုဆိုရပါတော့နော်တတိယဘောနာနဲ့နေနေနေနောက်ဘုရားတတိယဓမ္မလူတတိတာလူတတိတိလာလူတတိစာလူတတိဒေဝတာလူတတိတဲ့ဟုတ်ရဲ့လားဒီတာယာမေးတာတော့တော်ဒီကနေ့ညင်းအေးစွာနေနေညာလို့တရားကောင်းစီပြီးပြီးတော့ပူလောင်ရှုပ်သွေးတဲ့လောကကြီးထဲမှာအေးအေးချမ်းချမ်းရှင်းရှင်းလင်းလင်းနေနိုင်ဖို့ကျိုးစားအထုတ်တဲ့နေရာမှာအထောက်အကူပြုဖို့အတွက်ရည်ရွယ်ပြီးတော့ဒါအရှင်တို့ပြောလိုက်ပါတော့ကျောင်းဝင်ပြီးသားတွေအကုန်လုံးကိုပြန်ပြီးတော့အထိချုပ်မယ်လို့ရှိရင်ကိုဘောဟာဘလို့ဖြစ်နေတော့လောကကြီးကလုံးဟာဘလို့ဖြစ်နေတော့လို့ပထမမမကလည်းအရင်သိရတယ်ဘလို့ဖြစ်နေတော့ဆိုတော့ပူလောင်နေတယ်အခိုးတွေလူလူထားနေတယ်အလင်းရည်ကြောင်ကြောင်တောက်ပေါ်နေတယ်မကြီးမတက်ဖြစ်နေတယ်တုန်လှုပ်နေတယ်ဒါအချင်းချင်းမှန်ပဲဟုတ်လားကိုလည်းပဲအဲ့ဒီတိုင်းပဲဘာလို့အဲ့လိုဖြစ်နေလို့ဆိုတော့ဇာတာဒေါသမောဟတရားကြီးရှိနေလို့ဖြစ်နေတာဘယ်လိုဖြစ်တာဒါဖြင့်ဇာတာဒေါသမောဟတရားကြီးမဖြစ်အောင်ဘယ်လိုလုပ်မလို့တတိမရှိတဲ့အတွက်ကြောင့်မိမိတို့နေတဲ့အတွက်ကြောင့်ဇာတာဒေါသမောဟတွေဖြစ်ကြရတာအခြေခံအကြံအကြောင်းတရားကိုအရှင်တို့ပြောတာဟုတ်လားဒါကြောင့်တတိရှိပြီးတော့အပ္ပမနာတရားနဲ့နေနိုင်ဖို့နံပါတ်1တတိပဋ္ဌာန်ဘောနာကိုဟောခံရပေတော့အင်းတပိလို့ရောအေးတတိပဋ္ဌာန်ဘောနာနဲ့နေနိုင်ဖို့ဆိုတာလေမလွယ်သေးဘူးဟုတ်လားအဲ့တော့ပြည်စုံသွားအောင်ဓမ္မအနာမသုံးတန်အရာဘုရားရှင်ကိုရောမြတ်ကြီးရဲ့ခေါ်တရားတော်တန်ခါတော်တိလဆွန်တော်မှုနော်ဒီဝိဒါလူတိအစရှိတဲ့မြင့်မြတ်သောအာယုန်ဒီနော်ဒီအပေါ်မှာမိမိရဲ့စိတ်ကိုအထိုင်လေးချပြီးတော့စဉ်းစားဆင်ခြင်ပြီးတော့နော်ဘဉ္ဉင်းချမ်းတဲ့လောကကြီးမှာဉာဏ်ချမ်းမှုနဲ့နေနိုင်အောင်ကြိုးစားရတယ်နော်ဆင်းရဲပူလောင်နေတဲ့လောကကြီးမှာချမ်းသာမှုအေးချမ်းမှုတွေနေနိုင်အောင်ကြိုးစားရတယ်ပေါ့။ဒါကြောင့်ဘေးကဘောင်ကုလောင်တို့ဒီတတိယဘောနာတရားများကိုဆွာရှင်းပြ။ဘောမြတ်အထုရင်းချက်တော့ဘုဒ္ဓဓမ္မသံဃာတိလစာကဒီဝတာအစရှိတဲ့မြင့်မြတ်သောအာယုန်တို့ကိုဆက်လာရှင်ရင်တော့အဖြစ်လောက်ဟုတ်ရလား။မိမိရဲ့ဘဝကိုငြိမ်းအေးအောင်နေနိုင်ရတဲ့သူတော်ကောင်းတွေဖြစ်ကြပါစေလို့အရှင်တို့ဆန္ဒပြုပြီးတော့ငြိမ်းအေးစွာနေနိုင်ရဆိုတဲ့တရားကိုမေတ္တာပို့ပြီးတော့ဆုံးဖြတ်ကြရအောင်เนาะဘောအတုတ္တမင်္ဂလတကတုတ္တဝတိဝတ္တသဗ္ဗဘုဒ္ဓတုဘာဝေနတရာဒုက္ခိဘောတုတ္တိဘောအတုတ္တမင်္ဂလတကတုတ္တဝတိဝတ္တသဗ္ဗဓမ္မတုဘာဝေနတရာဒုက္ခိဘောတုတ္တိဘောအတုတ္တမင်္ဂလတကတုတ္တဝတိဝတ္တသဗ္ဗဓမ္မတုဘာဝေနတရာဒုက္ခိဘောတုတ္တိတိရောမာနတရားနာပိတောပေါင်းတရာဟောရသတာအရောသတ္တဝါအန္တရောအာတမမေရလောကိတောတရာကောင်းဆိုရမြေမေလာဝဝတိဘောဓုကောင်းစွာပတိဖြစ်ကြောင်းမူကြပါစေတည်းတမရိဝတ္တနိမိတို့ကာဘုမဆောင်ကျင့်နေကြသောတန်နိမိတို့ဤမဆောင်ကျင့်နေကြသောတန်နိမိတို့တာတန်နိမိတို့ကမဆောင်ကျင့်ဆောင်ကျင့်နေကြသောတောင်းဇာမေတကောင်းတဲ့ပေါင်းလို့ပါလေပဲရက္ခဏုကောင်းစွာပတိဆောင်းဆောင်းတော်မူနေကြပါစေတည်းတဘောဓာတုဘဝေနခေင္ဃာဝါလူတေစုမကပွင့်တော်မူကြရေသူတို့တာဘဘုရားရှင်ကိုယ်တော်မြတ်တို့ရဲ့တဘောတေသောအာနုဘောတော်တို့ကြောင့်လည်းတဘောဓမ္မတုဘဝေနဗေဒယံဘုရိယံနိဗ္ဗာန်တေတိယောသောသောရှင်တော်တရားတော်မြတ်တို့ရဲ့ဘုတေသောအာနုဘောတော်တို့ကြောင့်လည်းတဘောဓမ္မတုဘဝေနမေဂဒာလေးယောပရဒာလေးယောရှောတော်ရှင်တော်ဒိယတာရှင်မြတ်တို့နဲ့တော်ဟာတေလာဘုရမတိကိုပြင်ညာတော်တို့နဲ့ပြည့်စုံတော်မူရတဲ့တပုတိတံကအရှင်ကောင်းရှင်မြတ်ပေါင်းတို့ရဲ့ဘုတေဇောအနုဘောတော်တို့၎င်းတရားလေးယောမြတ်ဘေကမဆိုင်ခြင်းရှိတိုင်းခြင်းရှိတိုင်း ဒုက္ခိကိုရှိကြရာချမ်းမှာချမ်းသာခြင်းရှိကြကုန်သည်ဘဝတို့ကောင်းစွာမသွေဖြစ်တော်မူကြပါစေတည်း